Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းကိုသောရရှင်နေပိုင်ဆိုင်နိုင်ကြပါသည်ခင်ဗျာ VOA American Nan ရဲ့2015ခုနှစ်စက်တင်ဘာလ23ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ3240 49တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ။အိုယမ်မင်းကြီးဖရန်စစ်ဟာအမေရိကန်ပြည်ထောင်စုကိုအကြသေးခင်ကရောက်ရှိလာပါတယ
်။ဒီအိုယမ်မင်းကြီးကတော့သူကတော့အဓိကတော့ဒီဥစ္စာပေါ့နော်ချစ်ချင်းဆိုတဲ့မေတ္တာတရားကိုဒီကထားပြီးတော့မှလူတွေကိုစာနာဖို့တကယ်ဒုက္ခရောက်နေတဲ့လူတွေအကူအညီပေးဖို့ပေါ့ဒီ homeless တွေ refugees တွေ immigrants တွေကိုအဲ့ဒါတွေကိုတော့သူကနေပြီးတော့ပို့ပြီးတော့မှအဲ့လိုမျိုးအဓိကထားဟို emphasize လုပ်တာတော့
San Francisco မြို့ကမြန်မာ Roman Catholic ဘုန်းတော်ကြီးတပါပြောကြားသွားတာပါဒီအကြောင်းနဲ့အတူရွေးကောက်ပွဲဆိုင်ရာကိုယ်စားလှယ်လောင်းနေရဲ့အမည်စင်းတဲ့ပတ်သက်တဲ့နောက်ဆုံးစီးရင်အကြောင်းတင်ပြချက်ပညာရေးဥပဒေပြင်ဆင်ရေးဆွဲတဲ့တောင်းဆိုရာမှာဆန္ဒပြကျောင်းသားတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေထိုင်းနိုင်ငံခိုတောင်ကျွန်းကနိုင်ငံသားတွေနဲ့ပတ်သက်တဲ့မြန်မာနိုင်ငံသားတွေကဆွဆွဲခံထားတဲ့လူသတ်မှုအခြေအနေတွေကိုလည်းတင်ပြသွားမှာဖြစ်တယ်လို့နောက်ဆုံးမှာအစီအစဉ်နောက်ပိုင်းမှာတော့ကျွန်တော်တို့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုလည်းပြန်လည်တင်ဆက်အောင်မှာပါအခုတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကိုရဲကောင်တို့ကကြီးညာပါမယ်
ပိုယဟမင်းကြီးဖရန်စစ်ဟာအမေရိကန်ပြည်ထောင်စုကို6ရက်ကြာတရားဝင်လက်ပတ်ဖို့အတွက်ဝါရှင်တန်ဒီစီမြို့အပြင်မှာရှိတဲ့ Indo Air Force လေတပ်အခြေစိုက်လေစိတ်ကိုအင်္ဂါနေ့ညနေဆောင်အချိန်မှာဆက်ရောက်ခဲ့ပါတယ်။ Shepherd 1လို့အမည်ပေးထားတဲ့ပိုယဟမင်းကြီးလိုက်ပါလာတဲ့အာလီတာလီယာလေကြောင်းပိုင်လေယာဉ်ဟာမေရီလန်းပြည်နယ်လေစိတ်ကို3:49မိနစ်အချိန်မှာဆက်ရောက်ခဲ့တာဖြစ်ပါတယ်။ပိုယဟမင်းကြီးကိုအမေရိကန်သမ္မတဘရက်အိုဘားမားနဲ့သမ္မတကတော်မီရှယ်အိုဘားမာသူတို့ရဲ့တမီးနှစ်ယောက်တို့အပြင်တခြားအမေရိကန်အရာရှိတွေနဲ့အ내ရောင်းဝဆုံတွေဝဆင်ထားကြတဲ့ရိုမန်ကက်သလစ်ဖုန်တော်ကြီးတွေကလေစိတ်မှကြိုဆိုခဲ့ကြပါတယ်။ပိုယဟမင်းကြီးရဲ့ထူးခြားတဲ့အမေရိကန်ခရီးစဉ်အတွက်သမ္မတအိုဘားမာကအခုလိုလေစိတ်မှသွားရောက်ကြိုဆိုတာဟာသမ္မတတယောက်အနေနဲ့ပိုယဟမင်းကိုကြိုဆိုတဲ့အဆင့်လားမရှိတဲ့အတွက်ဒါဟာမကြုံစဘူးထူးခြားတဲ့ဖြစ်စဉ်ပါ။တခြားယာနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေဟာပိုယဟမင်းကြီးဖျက်လျှောက်သွားတဲ့အချိန်ပေါ်ဟမင်းကြီးဖရန်စစ်လို့ကြွေးကြော်ပြီးလေစိတ်မှကြိုဆိုခဲ့ကြပါတယ်။ကလေးငယ်တွေအပါအဝင်တခြားယာနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေဟာလည်းပေါ်ဟမင်းကြီးလေစိတ်ကထွက်ခွာသွားတဲ့အချိန်ဗာတီကန်အလံအမေရိကန်အလံနဲ့အာဂျင်တီးနားအလံတွေဝေယမ်းပြီးတော့ကြိုဆိုခဲ့ကြပါတယ်။ဝါရှင်တန်ဒီစီမြို့ဟာပေါ်ဟမင်းကြီးရဲ့အမေရိကန်ခီးစဉ်အတွင်းပထမခီးတစ်ထောက်ဖြစ်ပြီးဒီကနေ့ဗုဒ္ဓဟူးနေ့မှာသမ္မတအိုဘားမားနဲ့အိမ်ပြီးတော့မှတွေ့ဆုံမှာဖြစ်ပါတယ်။ကြာသပတေးနေ့မှာတော့လွတ်တော်နေရာပေါင်းရှိမှာမင်းကွန်းပြောကြားမှာဖြစ်ပြီးစက်တင်ဘာလ25ရက်နေ့မှာနယူးယောက်မြို့မှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာမင်းကွန်းပြောကြားမှာဖြစ်ပါတယ်။စက်တင်ဘာလ26ရက်နေ့မှာတော့ဖီလာဒဲဖီးယားမြို့ကိုခီးဆက်မှာဖြစ်ပြီးတော့အဲ့ဒီမှာကမ္ဘာမိသားစုများရဲ့တွေ့ဆုံပွဲကိုတက်ရောက်မှာဖြစ်ပြီးစက်တင်ဘာလ28ရက်နေ့မှာအမေရိကန်နိုင်ငံကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ
်။တရုတ်သမ္မတရှီကျင်းပင်ဟာအမေရိကန်ခီးစဉ်ကိုစတင်ခဲ့ရမှာအင်္ဂါနေ့ကဝါရှင်တန်ပြည်နယ်ဆီယက်တဲမြို့ကိုဆက်ရောက်လာခဲ့ပါတယ်။တရုတ်ကောင်းဆောင်ဟာဆီယက်တဲမြို့မှာ Boeing နဲ့ Microsoft တို့အပါအဝင်အဲ့ဒီဒေသမှာရှိတဲ့ American စီးပွားရေးလုပ်ငန်းတွေနဲ့တွေ့ဆုံပြီးတော့ကုန်သွယ်ရေး Cyber လုံခြုံရေးနဲ့နည်းပညာကဏ္ဍပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးသွားမယ်လို့မျှော်လင့်ရပါတယ်။တရုတ်သမ္မတဟာအင်္ဂါနေ့ညနေပိုင်းမှာမူဝါဒဆိုင်ရာမိန့်ခွန်းတစ်ခုကိုပြောကြားဖို့လည်းရှိနေပါတယ်။ Wall Street Journal ရဲ့မိန့်ခွန်းတွေကိုတရုတ်သမ္မတကပြန်လည်ဖြေကြားခဲ့တာကိုအင်္ဂါနေ့ကပုံနှိပ်ဖော်ပြခဲ့ရမှာတော့သမ္မတဆီဟာသူ့အစိုးရအနေနဲ့ Cyber လုံခြုံရေးကိုအလေးနက်ထားနေကြောင်းကွန်ပျူတာဖောက်ထွင်းသူတွေကစီးပွားရေးလှုပ်ဝက်ချက်တွေကိုခိုးယူတာအပါအဝင်စိုက်ဘာရာဇဝတ်မှုအလုံးကိုဥပဒေနဲ့အညီနိုင်ငံတကာသဘောတူချက်ညီချက်တွေအရအေးအေးယူတဲ့လို့ဖြေကြားခဲ့ပါတယ်။တရုတ်အစိုးရအနေနဲ့လည်းစီးပွားရေးလှုပ်ဝက်ချက်တွေကိုခိုးယူတာမျိုးလှုပ်ဆောင်ခဲ့ခြင်းမရှိသလိုတရုတ်ကုမ္ပဏီတွေကိုလည်းဒီလိုအပြုအမူမျိုးလှုပ်ဆောင်မှုအားပေးတိုက်တွန်းခဲ့တာမျိုးမရှိဘူးလို့ရှိကရေးသားခဲ့ပြီးတော့တရုတ်နိုင်ငံအနေနဲ့စိုက်ဘာလုံခြုံရေးကိစ္စမှာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ဖို့လည်းအသင့်ရှိနေတယ်လို့ပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံကိုယ်တိုင်လည်းသတင်းအချက်အလက်ခိုးယူတဲ့လုံယုံရဲ့တားကောင်ဖြစ်ခဲ့ရပြီးစီးပွားရေးဆိုင်ရာအချက်အလက်တွေခိုးယူရမှာပါဝင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုလည်းတရုတ်အစိုးရကညှင်းပယ်ခဲ့ပါတယ်။လာမယ့်တောက်ကြနေ့မှာတရုတ်ကောင်ဆောင်ရဲ့အိမ်မီတော်ကိုလည်းပတ်တဲ့ခီးစဉ်အတွင်းရှီနဲ့သမ္မတအိုဘားမားကိုတွေ့ဆုံခဲ့ရမှာတော့စိုက်ဘာတရုတ်ပြုလုပ်မှုနဲ့စီးပွားရေးဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်
။ အညင်းပွားပွဲဖြစ်နေတဲ့ဥရောပတိုက်အတွင်းကအလုံးရင်းနဲ့ဝင်ရောက်လာနေတဲ့ရွှေပြောင်းဒုက္ခသည်တွေကိုခွဲရတဲ့လက်ခံရေးအတွက် EU အဖွဲ့ဝင်လေးနိုင်ငံကကန့်ကွက်နေတဲ့ကြားကပဲဒုက္ခသည်တသိန်း2000ကိုအဖွဲ့ဝင်28နိုင်ငံအကြားခွဲရတဲ့မျှဝေလက်ခံသွားကြဖို့ EU ဥရောပသမဂ္ဂပြည်ထောင်စုဝန်ကြီးတွေကသဘောတူလိုက်ကြပါတယ်ဒီကနေ့ဗုဒ္ဓဟူးနေ့မှာကျင်းပမယ့် EU ထိပ်သီးဆွေးနွေးပွဲမတိုင်ခင်ပြည်ထောင်စုဝန်ကြီးတွေကအများစုရဲ့မဲဆန္ဒနဲ့အညီဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်ထိပ်သီးဆွေးနွေးပွဲကျင်းပတဲ့အခါတနင်္ဂနွေချင်းစီအလိုက်ခွဲထားတဲ့လက်ခံရမယ်ဆိုတဲ့ဆုံးဖြတ်ချက်အပေါ်ကန့်ကွက်ကြောင်းသူတို့ရဲ့သဘောထားတွေကိုအလဲပိုင်း EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့ထုတ်ဖော်ပြောဆိုခွင့်ရှိကြမှာဖြစ်ပါတယ်ချက်သမ္မတနိုင်ငံဟန်ဂေရီဆလိုဗာကီးယားနဲ့ရိုမေးနီးယားနိုင်ငံတို့ကအဲ့ဒီခွဲထားအစီအစဉ်ကိုကန့်ကွက်ကြောင်းမဲပေးခဲ့ကြတာဖြစ်ပြီးပြင်သစ်နိုင်ငံကတော့ကြားနေမဲပေးခဲ့ပါတယ်အရှိအလဲပိုင်းဒေသမှာဖြစ်ပေါ်နေတဲ့စစ်ပွဲတွေနဲ့ငှက်မှုခေါင်းမမှုတွေကနေထွက်ပြေးလွတ်မြောက်လာကြတဲ့၅သိန်းလောက်ရှိတဲ့အဲ့ဒီရွှေပြောင်းဒုက္ခသည်တွေဟာကောင်းမွန်တဲ့လူမှုဘဝကိုရရှိနိုင်ဖို့ဥရောပတိုက်ကိုထွက်ပြေးလာကြတာဖြစ်ပါတယ်အဲ့ဒီထဲက40ရာခိုင်နှုန်းဟာစီးရီးယားနိုင်ငံကဖြစ်တယ်လို့ဆိုပါတယ
်ယီမန်သမရအဘူရာရှ်ရာဘူမန်ဆော်ဟာဒီဟာပြည်ပမှာ6လကြာခိုးလုံနေရကနေနိုင်ငံတောင်ပိုင်းစစ်ကမ်းမြို့ဖြစ်တဲ့အေဒင်မြို့ကိုပြန်လည်ရောက်ရှိလာခဲ့တယ်လို့ယီမန်နိုင်ငံလေစိတ်ကတာဝန်ရှိသူကပြောပါတယ်ဟာဒီယာဟာသူအရင်ခိုးလုံနေတဲ့အေဒင်မြို့ကိုပြီးခဲ့တဲ့မတ်လကရှီးယိုက်ခူတီတပုံနဲ့ချင်းကပ်လာတဲ့အတွက်ဆော်ဒီအာရေဗျနိုင်ငံကိုထွက်ပြေးခိုးလုံခဲ့တာဖြစ်ပါတယ်အလားတူပဲယီမန်နိုင်ငံရဲ့ဝန်ကြီးအဖွဲ့ဟာနိုင်ငံထဲမှာတည်ငြိမ်မှုမရှိတဲ့အတွက်ဆော်ဒီအာရေဗျနိုင်ငံမှာလှပေါင်းများစွာကြောင်းအောင်ထွက်ပြေးခိုးလုံခဲ့ရကနေပြီးခဲ့တဲ့အပတ်ကမှယီမန်နိုင်ငံကိုပြန်လာနိုင်ခဲ့ပါတယ်ဝန်ကြီးအဖွဲ့ဟာအေဒင်မြို့အပြင်ဘက်ကနေပဲနိုင်ငံတည်ငြိမ်မှုရှိအောင်ပြန်လည်ပြုလုပ်နေကြတာဖြစ်ပါတယ်တခြားဖြစ်ရတဲ့အနေနဲ့ကတော့အင်ကာနေကဆော်ဒီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ဟာစစ်လေရင်နဲ့ယီမန်နိုင်ငံမျိုးတော်ရဲ့ဆာဟာနာရဲ့လူနေအိမ်ခြေဒေသတစ်ခုကိုဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်လူအနည်းဆုံး20ဦးသေဆုံးသွားခဲ့ပါတယ်။အခုလိုပြစ်မှတ်ထားတိုက်ခိုက်တာဟာယီမန်နိုင်ငံရဲ့မျိုးတော်ဆာနာကိုအီရန်နိုင်ငံကကြောရုံနောက်ခံပြုထားတဲ့ဟူသီသဘုံတွေထိန်းချုပ်ထားတဲ့အတွက်ဖြစ်တယ်လို့မျက်မြင်သက်သေတွေကပြောခဲ့ပါတယ
်။ UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 7905တို့ကနေထုံနေပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုဝင်ဘာလရွက်ောက်ပွဲမှာကျင်းပဖို့ပြင်ဆင်နေတဲ့မြန်မာနိုင်ငံအနေနဲ့နှစ်နိုင်ငံနယ်စပ်တည်ငြိမ်ရေးကိုထိန်းသိမ်းဖို့တရုတ်ကာကွယ်ဝန်ကြီးကတိုက်တွန်းလိုက်ပါတယ်စစ်ဘက်စီးရဆွေးနွေးဖို့ဘေကျင်းမြို့တော်ကိုတင်းလာနေကရောက်လာတဲ့မြန်မာတပ်မတော်ရဲ့ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်ဦးကြီးစိုးဝင်းကိုတရုတ်ကာကွယ်ရေးဝန်ကြီးချန်ဝမ်ကွန်းကနိုင်ငံငါနယ်စပ်တည်ငြိမ်ရေးကိုပူးပေါင်းထိန်းသိမ်းထားဖို့ပြောဆိုခဲ့တာလို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကအင်္ဂါနေ့မှာပြောပါတယ်မြန်မာနိုင်ငံအနေနဲ့ပြည်တွင်းနိုင်ငံရေးမြင့်တင်ဆောင်ရွက်ချက်တွေအမျိုးသားပြန်လည်ညှိစေရင်းနဲ့နိုဝင်ဘာရွက်ကောက်ပွဲတို့ကိုစီစဉ်ထားတဲ့အတိုင်းအောင်အောင်မြင်မြင်ကျင်းပနိုင်ရေးတို့ကိုတရုတ်တို့ကထောက်ခံတဲ့အကြောင်းတရုတ်ကာကွယ်ဝန်ကြီးကပြောကြားခဲ့တာပါဒီနေ့အစောပိုင်းတရုတ်နယ်စပ်ကိုကန့်ဒေသမှာဖြစ်ပွားခဲ့တဲ့မြန်မာပြည်တွင်းစစ်ကြောင့်တရုတ်ပြည်သူတချို့အသက်အိုးအိမ်စီးစင်ထိခိုက်ခဲ့ရပြီးတဲ့နောက်မှာတော့တရုတ်အစိုးရကနယ်စပ်တည်ငြိမ်ရေးကိုထိန်းသိမ်းဖို့မြန်မာအစိုးရကိုအကြိမ်ကြိမ်သတိပေးခဲ့တာလည်းဖြစ်ပါတယ်အဲဒီနောက်ပိုင်းမှာတော့တရုတ်အာဏာရတရုတ်ကွန်မြူနတီပါတီရဲ့အတွင်းရေးမှူးအဖြစ်နဲ့တရုတ်သမ္မတရှီကျင်းပင်ကမြန်မာအတိုက်ခံခေါင်းဆောင်တောင်ဆန်းစုကြည်ကိုတရုတ်နိုင်ငံကိုဖိတ်ခေါ်တွေ့ဆုံခဲ့ပါတယ်မြန်မာပြည်တွင်းနိုင်ငံရေးဘလို့ပဲပြောင်းလဲပါစေမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကိုတော့အပြုသဘောဆောင်ပြီးရေရှည်တည်တံ့တဲ့ဆက်ဆံရေးကိုထိန်းသိမ်းသွားဖို့တရုတ်တို့ဘက်ကမျှော်လင့်ကြောင်းတရုတ်သမ္မတရှီကျင်းပင်ကဒေါ်ဆန်းစုကြည်ကိုပြောဆိုခဲ့တာဖြစ်ပါတယ်ဒီတော့တွင်နိုမာလာရှင်းနေမှာကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ကြမဲ့ကိုစရီလောင်းတွေရဲ့အမည်စင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအင်္ဂါနေ့မှာကြေညာလိုက်ပြီးဖြစ်ပါတယ်နောက်ဆုံးတရားဝင်ထုတ်ပြန်ထားတဲ့စီရင်အရာပြည်သူ့လွတ်တော်အတွက်ပါတီကိုစားပြုကိုစလေလောင်း1600ကျော်တတိပုဂ္ဂလကိုစလေလောင်း90စုစုပေါင်း1900ကျော်ပါဝင်ပါတယ်အမျိုးသားလွတ်တော်အတွက်ပါတီကိုစားပြုကိုစလေလောင်း800ကျော်တတိပုဂ္ဂလကိုစလေလောင်း40ကျော်စုစုပေါင်း800ကျော်ပါဝင်ပါတယ်တန်ဒီတာကြီးအတွက်ပါတီကိုစားပြုကိုစလေလောင်း3200ကျော်နဲ့တတိပုဂ္ဂလကိုစလေလောင်း100ကျော်စုစုပေါင်း3300ကျော်ပါဝင်မှာဖြစ်ပါတယ်တနင်္ဂနွေလုံးအတိုင်းတာနဲ့ပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့ပြည်내နဲ့တန်ဒီတာကြီးလွတ်တော်အသီးသီးမှာဝင်ရောက်ရှင်ပြန်ကြမယ်ကိုစလေလောင်းစုစုပေါင်းအရေးအတွက်ဟာ6,094ဦးရှိတယ်လို့ရွက်ောက်ပွဲကော်မရှင်တာဝန်ရှိသူတွေက VOE ကိုပြောပါတယ
်။ထိုင်းပြည်ရင်မြင့်မြတ်ရေးကျမ်းမာရေးအခြေအနေနဲ့ထိုင်းပြည်ရင်စနစ်အနာဂတ်ကိုမေးခွန်းထုတ်ထားတဲ့ဆောင်းပါးတစ်ပုဒ်ကိုပုံနှိပ်ဖော်ပြထားတာကြောင့်အင်္ဂါနေ့ကနယူးယောက်တိုင်းသတင်းစာကိုထိုင်းနိုင်ငံရဲ့ဒေသခံပုံနှိပ်ထုတ်ဝေသူတွေကမထုတ်ဝေဖို့ဆုံးဖြတ်ခဲ့တယ်လို့သတင်းစာကပြောပါတယ်။ထိုင်းနိုင်ငံမှာတော်ဝင်မိသားစုတွေကိုဝေဖန်တာကိုတားမြစ်တဲ့တင်းကျပ်တဲ့ဥပဒေတွေရှိနေပြီးချိုးဖောက်ရင်1,015နှစ်အထိကြာခံရနိုင်ပါတယ်။ ပြီးခဲ့တဲ့နှစ်ကစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းမှာအဲ့ဒီဥပဒေနဲ့ပြည်ထောင်ချမှတ်ခံရသူတွေပိုများလာခဲ့ပါတယ်။မြို့တိုင်းသတင်းစာရဲ့အာရှတိုက်တွက်ထုတ်ဝေတဲ့သတင်းစာမျက်နှာဖုံးမှာပေါ်ပြထားတဲ့ဆောင်းပါးဟာတိတ်ကိုသတိထားကင်တွယ်ရမယ့်ကိစ္စဖြစ်နေတယ်လို့နယူးယောက်တိုင်းသတင်းစာရဲ့သတင်းစာကသူ့ရဲ့လာဘေးမှာရသူတွေကိုပို့ပို့တဲ့အီးမေးလ်မှာဖော်ပြထားတာဖြစ်ပါတယ်။
ထိုင်းနိုင်ငံကို1946ခုနှစ်ကတည်းကအုပ်ချုပ်လာခဲ့တဲ့ဘီရင်မြင့်မြတ်ရဲ့ကျမ်းမာရေးအခြေအနေရုပ်ရော်လာမှုအပေါ်ဆွေးရမှုတွေကြီးထွားလာနေပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမြို့တော်ဘန်ကောက်ကဆေးရုံမှာဆေးကုသမှုခံယူနေရတဲ့အသက်89နှစ်အရွယ်ဘီရင်ပူမီဘောအတွက်အနာရောဂါပျောက်ကင်းစေတဲ့ဂါထာတွေရုပ်ဖတ်ပြီးတော့ဆုတောင်းမေတ္တာပို့ကြဖို့တမိတော်ချူလာဘုန်းကပြီးခဲ့တဲ့သတင်းပတ်အတွင်းတိုင်းသူပြည်သားတွေကိုရှာရှာပါပါမေတ္တာရက်ခံခဲ့ပါတယ
်။ဘော်ရူနိမနဲ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုရဲကောင်တို့ကပြောပြခဲ့ကြတာပါ။ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်ဆာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲနားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မေးမြန်းခန်းနဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်။ပိုဟန်မင်းကြီး Francis ဟာကျူဘားနိုင်ငံကတဆင့်ပြီးခဲ့တဲ့နိုင်ငံပိုင်းအတွင်းမှာပဲအမေရိကန်ပြည်ထောင်စုအရှေ့ဘက်ချမ်းမေရီလန်းပြည်နယ်အန်ဒရူးလေဒတ်အခြေစိုက်စခန်းလေးစိတ်ကိုဆက်ရောက်လာပြီးသမ္မတအိုဘားမားကိုယ်တိုင်တွားရောက်ချူဆိုခဲ့ပါတယ်။သူ့ခီးစဉ်အတွင်းဆင်းရဲမွေးတေမှုတဘာဝဝန်းကျင်ထိန်းသိမ်းရေးစတဲ့ကိစ္စတွေအပြင်ဘာသာရေးလွတ်လပ်ခွင့်ရွှေပြောင်းအခြေချသူတွေအရေးအတွက်အမေရိကန်အစိုးရနဲ့လွှတ်တော်ကိုတိုက်တွန်းပြောဆိုဖို့ရှိနေပါတယ်။ဒီအကြောင်းတွေနဲ့ပတ်သက်ပြီးပြောပြခြင်းပါတယ်။စနေမလာ22ရက်ဒေသစံတော်ချိန်ညနေ 4:00 နာရီမှာအမေရိကန်နိုင်ငံကိုကြားရောက်လာတဲ့ဘုံဟန်မင်းကြီး Francis ကိုသမ္မတအိုဘားမားနဲ့မိသားစုကလေးစိတ်မှခီးဥကြုပြုခဲ့ကြပါတယ်။ကမ္ဘာခေါင်းဆောင်တဦးကိုလေးစိတ်မှလာကြတာဟာအမေရိကန်သမ္မတတဦးအတွက်ရှားပါးတဲ့လှုပ်ရွက်ပဲဖြစ်ပါတယ်။ဘုံဟန်မင်းကြီးရဲ့6ရက်ကြာအမေရိကန်ခီးစဉ်အတွင်း Washington DC, New York နဲ့ Philadelphia မြို့၃မြို့ကိုတွားရောက်မှာဖြစ်ပါတယ်။ဗုဒ္ဓနေ့မနေ့မှာတော့သမ္မတအိုဘားမားနဲ့အင်ဂျီရောမှာတွေ့ဆုံဖို့ရှိပြီးနေ့လယ်ပိုင်းမှာဝါရှင်တန် DC က Cathedral of St. Matthew ဘုရားကျောင်းမှာ Roman Catholic ဘာသာဝင်နေတဲ့အတူဝတ်ပြုစုတောင်းပွဲကိုတက်ရောက်မှာပါ။အဲ့ဒီစုတောင်းပွဲကိုတက်ရောက်မဲ့ Maryland ပြည်နယ်ကဒေါ် Emily ကဝတ်ပြုဝဲအစီအစဉ်ကိုပြောပြပါဗျာ။
တခင်ယေဆု Calvary တောင်ထိပ်မှာနှဝကတိုင်နဲ့အသက်ခံရတဲ့ပွဲကိုတဖန်ပြန်လဲပြီးမှဟိုခရစ်တော်တတိယခြင်းအချင်းအဲ့ဒီပွဲကိုပြန်လဲကျင်းပတာပေါ့နော်။ပူဇော်ပွဲပေါ့အလူသားအလုံးအပြစ်ကိုချုပ်ဖို့ဖျားကလက်ဝါကတိုင်းမှာအသေးခံတယ်ရာခရစ်တော်ကဒီဥစ္စာငါ့ကိုတရိယာချင်အပြင်ဟုတ်ကိုပြုတ်လို့လို့မှတ်ထားခဲ့တာလေ။ဒါနဲ့ဟောယဟန်တင်မြောက်ပွဲတဲ့ပါမယ်ဆိုတော့နဗီဟိုဆယ်ရမနီကအမျိုးဆုံးရှိမနေအဲ့ဒါဆိုတော့နှစ်နာရီလောက်ကြာမယ်တော့ထင်ပါလေ
။အသက်88နှစ်ရှိပြီးရိုးကုန်တဲ့ကြော်ကြားသူအာဂျင်တီးနားနိုင်ငံသားပိုယန်မင်းကြီး Francis ကသူခီးစဉ်အတွင်းဆင်းရဲမွဲတေမှုလျှော့ချရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစတဲ့ကိစ္စတွေအပြင်ဘာသာရေးလွတ်လပ်ခွင့်နဲ့အမေရိကန်နိုင်ငံကိုရွှေပြောင်းအခြေချလာသူများအရေးအတွက်အမေရိကန်အစိုးရနဲ့လွှတ်တော်ကိုတိုက်တွန်းပြောဆိုဖို့ရှိပါတယ်။ဘိုယန်မင်းကြီး Francis ရဲ့ထူးခြားချက်နဲ့ပတ်သက်လို့ San Francisco မြို့အခြေစိုက် Roman Catholic အသင်းတော်က Father ဦးတန်းထွန်းကအခုလိုမြင်ပါတယ်
။အခုဒီဘိုယန်မင်းကြီး Francis နဲ့အရင်တော့ကလုတ်ခဲ့ကြတဲ့ပုံသမင်းကြီးတွေနဲ့ကတော့သူတို့ရဲ့လက်ခံထားတဲ့ကြော်ယူမှန်တိုင်းကတော့အလုံးအတူတူပဲလို့ကျွန်တော်မြင်ရတယ်။ဒီပုံသမင်းကြီးကတော့သူကတော့အဓိကကတော့ဒီဥစ္စာပေါ့နော်ချစ်ချင်းဆိုတဲ့မေတ္တာတရားကိုအဓိကထားပြီးတော့မှလူတွေကိုစာနာဖို့တကယ်ဒုက္ခရောက်နေတဲ့လူတွေအကူအညီပေးဖို့ပေါ့ဒီ homeless တွေ refugees တွေ immigrants တွေကိုအဲ့ဒါတွေကိုတော့သူကနေပြီးတော့ပို့ပြီးတော့မှအဲ့လိုမျိုးအဓိကထားဟို emphasize လုပ်တာတော့ကျွန်တော်တွေ့ရတယ်ဗျ
။ဘုံရန်မင်းကြီးဟာစက်တင်ဘာလ24ရက်နေ့ကြာရင်အမေရိကန်လွှတ်တော်နှစ်ရပေါင်းရှိမှမိခွန်းပြောကြဖို့ရှိပြီးစက်တင်ဘာ25ရက်နေ့နယူးယောက်မြို့ကကုလသမဂ္ဂအထွေထွေညီလာခံမှာမိခွန်းပြောကြမှာပါ။ဘုံရန်မင်းကြီးအခုလိုရောက်လာချိန်အမေရိကန်နိုင်ငံတွင်းမှာလိင်လူချစ်သူတွေရဲ့အခွင့်အရေးလူဝင်မှုဥပဒေပြဿနာနဲ့ဒရေသားဖျက်ချတဲ့ကိစ္စတွေကိုအပြန်အလှန်အငင်းပွားနေချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ရွှေပြောင်းအခြေချလာသူတွေနဲ့ဆိုင်တဲ့အမေရိကန်လူဝင်မှုဥပဒေပြင်ဆင်ရေးကိုလည်းပိုယန်မင်းကြီးကတိုက်တွန်းပြောဆိုမယ်လို့မျှော်လင့်နေကြပါတယ်။လိင်လူချစ်သူတွေလက်ထပ်ခွင့်ရှိတဲ့ဥပဒေကိုအမေရိကန်ဗဟိုတရားရုံးကအတည်ပြုခဲ့ပြီး၃လအကြာမှာအမေရိကန်ပြည်ထောင်စုကိုပိုယန်မင်းကြီးရောက်ရှိလာတာဖြစ်ပြီးသူပထမဦးဆုံးပြောကြားမဲ့မိကွန်းကိုအားလုံးကစိတ်ဝင်စားနေကြပါတယ်။စက်တင်ဘာလ26ရက်နေ့ ဖီလာဒဲဖီးယားမြို့မှာကျင်းပမယ်ကမ္ဘာတဝှမ်းမိသားစုများနဲ့တွေ့ဆုံပွဲကိုလည်းပိုဟန်မင်းကြီးတက်ရောက်ပါမယ်အဲ့ဒီပွဲကိုကမ္ဘာတလွှားကရိုမန်ကက်သလစ်ဘာသာဝင်တွေနဲ့အတူမြန်မာရိုမန်ကက်သလစ်မိသားစုတွေလည်းတက်ရောက်မှာဖြစ်ပြီးမြန်မာနိုင်ငံကကက်သလစ်ဆရာတော်ဘီရှော့ဖီလစ်လီယန်ခန်းထိန်လည်းတက်ရောက်မှာဖြစ်ပါတယ်စတမာလ29ရက်တနင်္ဂနွေနေ့ကျရင်ပိုဟန်မင်းကြီးဟာယောမမြို့ကိုပြန်လည်ကြွချီမှာဖြစ်ပါတယ်ပိုဟန်မင်းကြီးဖရန်စစ်ဘောလူကြိုက်များမှုနဲ့ပတ်သက်လို့New York Times သတင်းစာနဲ့ CBS သတင်းဌာနတွေကစစ်တမ်းကောက်ယူခဲ့ရမှာတော့ Roman Catholic ဘာသာဝင်တွေရဲ့63ရာခိုင်နှုန်းကသူ့ကိုနှစ်သက်ကြတယ်လို့ဆိုပါရယ်ခင်ဗျာဒီ UI ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတခါနားဆင်ရမှာကရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုစလေလောင်းတင်သွင်းခဲ့ကြရမှာမိဘနိုင်ငံသားမဖြစ်တာတတ်မှတ်အသက်မပြည့်မီတာနဲ့နိုင်ငံတွင်း10နှစ်ဆက်တိုက်နေထိုင်သူတွေမဟုတ်တာကြောင့်ကိုစလေလောင်းလျှောက်လွှာ80ကျော်ကိုပယ်ချခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်ရွေးကောက်ပွဲကော်မရှင်အနေနဲ့လာမယ့်ရွေးကောက်ပွဲအတွက်ကိုစလေလောင်းစင်းကိုတရားဝင်ထုတ်ပြန်လိုက်ပြီးလွှတ်တော်3ရက်အတွက်ကိုစလေလောင်း6000ကျော်ကိုရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမှာဖြစ်ပါတယ် VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားတာပ
ါဒီကနေ့ရွေးကောက်ပွဲကော်မရှင်ကနေလွှတ်တော်ကိုယ်စားလှယ်လောင်းစည်းရင်းတွေကိုအပြစ်သက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ကိုယ်စားလှယ်လောင်းလျှောက်ထားမှုတွေကလျှောက်လွှာပေါင်း80ကျော်ကိုကော်မရှင်အနေနဲ့ပယ်ချခဲ့ပြီးအယောက်30ကတော့မိမိသဘောအရနှုတ်ထွက်ခဲ့တာတအူးကတော့တေဆုံးလို့နှုတ်ထွက်ခဲ့တာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ
်ဒီလိုလွှတ်တော်က1945ယောက်ပါခင်ဗျာအမျိုးသား886ဦးရှိပါခင်ဗျာတိုင်းဒေသကြီးကတော့3443ဦးရှိပါမယ်အားလုံး6094ဦးရှိပါမယ်ခင်ဗျအားလုံးဟိုစစ်စစ်ကြက်ပယ်တာအားလုံး80ကျော်ပဲရှိပါမယ်ခင်ဗျခင်တငဲတာ1180ကျော်လေးတင်ပါတယ်မိမိဆန္ဒနဲ့မိမိပုံစံကိုယ်နဲ့နှုတ်ထွက်က32ဦးရှိပါတယ်တို့ပယ်လိုက်တာအားလုံး85ဦးရှိပါမယ်ဈာထဲမှာတည်ဆုံသွားတာ2ဦးရှိပါတယ်အဲ့တော့အားလုံး6084ဦးကျန်ပါမယ်ခင်ဗျ
နောက်ဆုံးတရားဝင်ထုတ်ပြန်ထားတဲ့စည်ရင်းတွေအရပြည်သူ့လွှတ်တော်အတွက်ပါတီကိုစားပြုကိုယ်စားလှယ်လောင်း1600ကျော်တတိပုဂ္ဂလအနေနဲ့အယောက်90စုစုပေါင်း1900ကျော်ပါဝင်ပါတယ်အမျိုးသားလွှတ်တော်အတွက်ပါတီကိုစားပြုကိုယ်စားလှယ်လောင်း800ကျော်တတိပုဂ္ဂလအနေနဲ့အယောက်40ကျော်စုစုပေါင်းအယောက်800ကျော်ပါဝင်ပါတယ်တိုင်းဒေသကြီးအတွက်ပါတီကိုစားပြုကိုယ်စားလှယ်လောင်း3200ကျော်နဲ့တတိပုဂ္ဂလအယောက်100ကျော်ပေါင်းအယောက်3000ကျော်စည်ရင်းထဲမှာပါဝင်ခဲ့ပါတယ်လျှောက်လွှာပယ်ခံရတဲ့ကိုယ်စားလှယ်လောင်းတွေအယူခံဝင်ပြီးတဲ့နောက်အချို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဝင်ခွင့်ပြန်လည်ခွင့်ပြုခဲ့ပါတယ်ဝင်ပြိုင်တဲ့ပါတီကိုယ်စားလှယ်လောင်းတဦးကိုမိဘဖြစ်သူတွေနိုင်ငံသားမဟုတ်ဘူးဆိုတဲ့ဆွဆွဲချက်နဲ့ပယ်ချခံရပြီးအခုပြန်လည်ရွေးချယ်ခံခဲ့ရတဲ့အပေါ်အမျိုးသားဒီမိုကရေစီတစ်ပါတီကဥက္ကဋ္ဌဦးသိန်းညွန့်ကအခုလိုပြောပါတယ
်ကျွန်တော်ဒီမှာတိုင်းပြည်သားနဲ့လွတ်တော်ကိုယ်စားလှယ်တော်ဆန္ဒမြစ်ပေါ့တော်ဆန္ဒမြစ်က2010လုံးကလည်းအဖေကနိုင်ငံသားဖြစ်ကြောင်းသူ့ကိုယ်ပိုင်ဝန်ခံချက်နဲ့ခွင့်ပြုခဲ့တာပါနော်အဲဒီလုံးကခွင့်ပြုပြီးမှအာဘာကြောင့်ခွင့်ပြုတာလဲအဲကြောင့်သူ့ကိုဒီတစ်ခါညင်းပယ်လိုက်တာအခုတော့မနိုင်လို့ထင်ပြီးခွင့်ပြုပြီးအခုနိုင်မှန်းသိလို့ညင်းပယ်တာလားဒါတစ်ချက်ကျွန်တော်သင်ပြတယ်အဲကြောင့်ရန်ကုန်စစ်ပိုင်းခေကော်မရှင်အဖွဲ့အစည်းရလေသူ့ကိုစီစစ်မှုပြီးတော့ပယ်ချလိုက်တယ်ကျွန်တော်ရန်ကုန်တိုင်းကော်မရှင်အဖွဲ့အစည်းကိုတင်တယ်တခါထပ်ပြီးတော့အယူခံအောင်ပတ်လိုက်တယ်အဲကြောင့်ပြည်တော်ရေးကောက်ပဲကော်မရှင်ကဦးတင်အေးစီကိုလွတ်တော်ဆရာဥပဒေပုံမှန်54ရာကိုယ်စားလှယ်လောင်းပြစ်ပြန်လည်တင်ထက်တွင်းပြဖို့ကျွန်တော်စာတင်ခဲ့တာပါအဲဒါကိုကော်မရှင်ကခွင့်ပြုကြောင်းသိတဲ့အတွက်တော့ဒီလောင်းကြီးကောက်ပွဲကော်မရှင်ကိုလည်းကျွန်တော်လောသွားကျေးဇူးတင်ပါတယ
်။လာမယ့်နိုဝင်ဘာ၈ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းလျှောက်ထားသူ6200နီးပါးတဲ့ကအယောက်6000ကျော်ကိုဝင်ရောက်ရှင်ပြိုင်ဖို့ရွေးကောက်ပွဲကော်မရှင်ကခွင့်ပြုလိုက်ပေမဲ့ခုချိန်ထိဘယ်ပါတီကဘယ်နှဦးပယ်ခံထားပြီးဘသူတွေနှုတ်ထွက်တယ်လဲဆိုတာကိုကော်မရှင်အနေနဲ့ထုတ်ပေါ်ပြောကြားခြင်းတော့မရှိသေးပါဘူး။လူနည်းစုလူမျိုးတွေအထူးသဖြင့်မူဇလင်လူနည်းစုကိုယ်စားလှယ်လောင်းတွေလျှောက်လာအပယ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့လာမယ့်ရွေးကောက်ပွဲတရားမျှတမှုအခြေအနေပေါ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကစိုးရိမ်မကင်းဖြစ်ခဲ့ကြပါတယ်။ပယ်ခံရတဲ့လျှောက်လာတွေနဲ့ပတ်သက်ပြီးအယူခံကိုပြန်လည်စစ်ဆေးနေတာကြောင့်ကိုယ်စားလှယ်လောင်းစည်ရင်တရားဝင်ထုတ်ပြန်ဖို့ကော်မရှင်အနေနဲ့ကြံ့ကြာမှုတွေဖြစ်ခဲ့ရပါတယ်။
VOA သတင်းတောက်မေခရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်ခုတခါနားဆင်ရမှာကပညာရေးဥပဒေပြင်ဆင်ရေးဆွဲပေးဖို့တောင်းဆိုဆန္ဒပြကြတဲ့ចောင်းသားတွေနဲ့သူတို့ကိုပံ့ပိုးကူညီခဲ့ကြသူတွေရဲ့အမှုကိုစတေမာလာ22ရက်နေ့ကတာယာဝတီတရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပေမဲ့အမှုတွဲမရှိတဲ့အတွက်စတေမာ29ရက်နေ့မှာကြားနာဖို့ပြန်လည်ချိန်ဆလိုက်ပါတယ်ဒီတော့တွင်ចောင်းသားတွေရဲ့အကျိုးဆောင်ရှိနေတူဖြစ်တဲ့ဒေါ်ခင်ခင်ကျော်ကိုပုံမှန်228တရားစီရင်ရေး နောက်ရှံ့မှုနဲ့တရားဝတီမျိုးနဲ့တရားသူကြီးကတရားဆွဲဆိုလိုက်ပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းနှိုင်ကပြောပြမှာပ
ါပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုဆန္ဒပြကြတဲ့ចောင်းသားတွေရဲ့ပင်မတပိတ်စခန်းကိုလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးဖြိုခွင်းပြီးဖမ်းဆီးထိန်းသိမ်းခဲ့တာ6လလောက်ရှိသွားပြီဖြစ်ပေမဲ့အခုချိန်ထိတပ်တွေတယောက်ကိုသာစစ်ဆေးပြစ်ဆီးပါသေးတယ်ကျောင်းသားတွေနဲ့သူတို့ကိုကူညီပေးခဲ့ကြသူတွေကိုယုံကြည်အကြင်ကြင်ချင်းဆိုခဲ့ပေမဲ့အခုချိန်ထိအမှုဟာတိတိတသားတိုးတက်မှုမရှိသေးပါဘူးအခုတခါလဲစက်တင်ဘာလ22ရက်အင်္ဂါနေ့ကသူတို့အမှုကိုတာယာဝတီမြို့နယ်တရားရုံးမှာစစ်ဆေးဖို့ရှိပေမဲ့အမှုတွဲမရှိတဲ့အတွက်စက်တင်ဘာလ29ရက်နေ့ကိုပြန်လည်ချင်းဆိုလိုက်တယ်လို့အကျိုးဆောင်ရှင်းနေတူဖြစ်တဲ့ဒေါခင်ခင်ကျော်ကပြောပါတယ
်ဒီနေ့ကလူလာရုံးအမှုတွဲမရှိလို့မဖြစ်ဖြစ်တာလေလူလာရုံးအမှုတွဲကဒီဟုတ်ကဲ့ကျင်းစမှုတစ်ခုတက်ထားတဲ့အတွက်ကြောင့်မလို့ဘကိုးတိုင်းဒေတာကြီးတရားလွတ်တော်ရောက်သွားတယ်လीအဲအကြောင်းကိုကျွန်မတို့ဒီအောက်ယုံမှာတော့မဖြစ်ဖြစ်တာပေါ့နော်ဟုတ်ကဲ့အခုကမြို့နယ်ရနေပြီးတော့အခုကခရိုင်ကိုတက်တယ်ခရိုင်ကိုတက်တော့ခရိုင်ကလည်းမရတဲ့အတွက်ကြောင့်မလို့သူကဘကိုးတိုင်းဒေတာကြီးတရားလွတ်တော်ကိုတက်ထားတာပေါ့နော်ဟိုအဲ့တရားရှင်းပိုင်ရှင်းရလीကားအာမခံများလို့ဆိုပြီးတက်သွားတာဟုတ်ဒါမှအဖြစ်ဆိုရင်တော့အဲ့လိုအပေါ်ဂျုံနေတက်တယ်ဆိုရင်တော့ဒီအဲ့ဟိုနှစ်လသုံးလလောက်တော့သူတို့ကြာတတ်တယ်အတမန်အမှုတွေဆိုရင်တော့ဒီအမှုကိုတော့မပြောတတ်ဘူးကျမတော့လေအဲ့ဒါတော့သူတို့ရုံးတော့လှုပ်ဆောင်ချက်ပေါ်မှာမူတည်တာပေါ့နော
်ចောင်းသားတွေရဲ့အမှုကိုလောလောဆယ်မှာတိုင်းတရားရုံးကိုလွှဲထားတဲ့အတွက်3-4လလောက်ကြာနိုင်တယ်လို့ဆိုပြန်တဲ့အတွက်စက်တင်ဘာလ29ရက်နေ့မှာယုံချင်းချင်းထားတာဟာလေနောက်ထပ်ရက်ထပ်တိုးရဖို့အသေးစားတလောက်ရှိနေပါတယ်ចောင်းသားတွေအနေနဲ့သူတို့အမှုကိုတပတ်တစ်ခါယုံချင်းတက်မလားသူတို့မဟုတ်နှစ်ပတ်တစ်ခါယုံချင်းတက်မလားဆိုတာကိုရွေးချယ်ပိုင်ခွင့်ရှိမှာဖြစ်ပြီးသူတို့ရှစ်ဆက်ဘလို့လှုပ်ဆောင်မယ်ဆိုတာကိုတော့လာမယ့်29ရက်နေ့ယုံချင်းကြမှာဆုံးဖြတ်သွားမယ်လို့ဆိုပါတယ်အကျိုးဆောင်ရှင်းနေတော့ခင်ခင်ကျော်ဟာလဲဒီမှုကိုကြားနာစစ်ဆေးနေတဲ့ကာလအတွင်းမှာပဲတရားစီရင်ရေးနောက်ဆက်မှုနဲ့တရားသူကြီးကိုယ်တိုင်ကတရားဆွဲဆိုတာကိုခံထားရတာဖြစ်ပါတယ
်128ဟုတ်ကဲ့ရှင်ဟုတ်အဲ့ဒါကတရားစီရင်ရေးနောက်ဆက်မှုပေါ့အခုကျွန်မတို့ဆွဲတယ်ဆိုတာလည်းပဲတရားစီရင်ရေးကိုဆက်လက်ဆောင်ရွက်လို့မရအောင်နောက်ဆက်တယ်ဆိုရင်အဲ့အကြောင်းပြချက်နဲ့ကျွန်မတို့ဆွဲထားတာပေါ့နော်အခုဒီတိုင်လျှောက်သွားမှာတော့ဟုတ်ကျမအမှုကတော့9ရက်နေ့ကိုပြန်ချင်းနေရှင်9ရက်နေ့မှာတော့ဟိုဘာကောမဲဒီတရေလိုပေါ့နော်တာယာပြီးမြို့နယ်တရားသူကြီးဦးချင်းမြတ်ကိုစစ်မယ်ပေါ့
အမှုကိုကြားနာစစ်ဆေးတဲ့တရားသူကြီးကသူ့ဘောဘာကြောင့်တရားဆွဲတယ်ဆိုတာကိုလည်းဒေါခင်ခင်ကျော်ကအခုလိုရှင်းပြပါတယ
်ဟုတ်ကဲ့အဲ့ဒီနေ့ကကျတော့ကျမကဒုတိယမူနန္ဒာဝင်းနဲ့အနေရာမှာဒုတိယမူကြီးနန္ဒာဝင်းဆိုပြီးတော့ဟိုရာထူးလေးပြောင်းတာလေအပြင်ဆင်ဆောင်တာကိုကျမကအဲ့နေရာဒီဆုံးတော့တင်နေတင်တဲ့အခါမှာတရားသူကြီးကသူကအမိန့်နဲ့ချမယ်ဒီဟာကိုပြင်ဆင်တော့လက်မခံဘူးကျွန်မတို့ဆောင်ရွက်တင်ပြခွင့်လည်းမပေးဘူးနှုတ်ငယ်လည်းတင်ပြခွင့်မပေးဘူးဆိုရင်လည်းဒီဆောင်ရွက်ကိုကျွန်မတို့တန်ပြလိုက်တယ်ပေါ့နော်ဟိုပေးလိုက်တယ်ပေါ့နော်မဟုတ်ကျွန်မကတော့မဟုတ်ဘူးဒါကကျွန်မဒီ58ဦးစာလုံးကိုကျွန်မပါပါယူထားတဲ့ရှင်းနေတရားအောင်နည်းကျွန်မရှင်းနေဝတ္တရားရှိတယ်လေကျွန်မဆောင်ရွက်ရမယ့်ဟာတွေကိုဒါလေးကိုတင်ပြပေးပါဒါလေးကိုတင်ပြခွင့်ပေးပါနောက်ပြီးတော့ဒီကလေးတွေလည်းကြားသိဖို့လိုတယ်လေအဲဒါတားကြောင့်မို့ကျွန်မရုံးတော့တင်တာအမှသူကလုံးဝလက်မခံဘူးလုံးဝပြင်းပြင်းထန်ထန်ပေးဟိုကိုပေးလိုက်တယ်ပေါ့နော်အဲ့ဒီအပေါ်မှာကျွန်မဆောင်ရွက်ဖို့တင်ပြတာပေါ့အဲ့ဒါကိုတင်ပြတဲ့အပေါ်မှာကိုသူကဟိုအမိန့်နဲ့ချမယ်ပေါ့နော်ချမယ်ဆိုပြီးတော့သူကအဲ့လိုသူကစိတ်ဆိုးပြီးတော့သူကတရားခွင်ကိုဆင့်သွားတာရှင်ဟုတ်ဟုတ
်ဒေါက်ခင်ခင်ကျော်အခုလိုတရားဆွဲခံရတာဟာချင်းချောက်တဲ့အနေနဲ့လုံဆောင်ခြင်းဖြစ်တယ်လို့ចောင်းသားတွေကထင်မြင်ယူဆကြောင်းလဲသူကအခုလိုရှင်းပြပါတယ
်ဒီတရားဟိုဒီဆွဲထားတဲ့ကိစ္စပေါ်မှာတော့သူတို့ကတော့ဒါကဟိုချင်းချောက်တယ်ပေါ့နော်သူတို့အတွက်ကိုတမင်းဒီဘက်ကပဲလှုပ်ချင်တာရေလှုပ်တယ်ပေါ့နော်သူတို့ဘက်ကသူဖိနှိပ်တယ်ပေါ့အဲ့လိုမျိုးသဘောတွေတော့ကျမတို့ဟိုသူတို့အဲ့လိုအရင်လေးတော့ရှိရပေါ့နော်ဟုတ်ဟိုကျမကတော့သဘောရိုးနဲ့ပဲပြည်မှုဆောင်ရွက်ခဲ့တာပဲလေဒီပေါ်မှာကျမကတော့ရင်ဆိုင်ထုချီသွားမှာပဲကျမကပေါ့တော့ကျမတို့အခုအလုပ်တွေလည်းရှုပ်သွားတယ်ကျမတို့အတွက်လည်းနင်လာတယ်ဒီကြောင်းသားကလေးတွေလည်းနင်လာတယ်ပေါ့နော်ကျမတို့ဒီလုပ်ငန်းဆောင်ရွက်တဲ့အပေါ်မှာကျမဟိုဒီကလေးတွေအတွက်ကိုကလိုက်ပါဆောင်ရွက်ပေးနေတာလေ
ဒေါက်ကင်ခင်ကျော်ကတော့သူ့ဘက်ကအမားရင်တစုံတရာလှုပ်ခဲ့ခြင်းမရှိတဲ့အတွက်ဥပဒေနဲ့အညီဆက်လက်ရင်ဆိုင်သွားမယ်လို့ဆိုပါတယ်ပညာရေးဥပဒေပြည်ပြင်ပြောင်းလဲဖို့အတွက်ဆန္ဒပြခဲ့ကြတဲ့လက်ပန်းចောင်းသားចောင်းသူတွေကိုရဲအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းရိုက်နှက်မှုနဲ့ပတ်သက်လို့ចောင်းသားတွေရဲ့ဥပဒေအကျိုးဆောင်တွေဘက်ကတရားဆွဲဆိုထားမှုကိုတာယာဝတီခရိုင်တရားရုံးကပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကပယ်ချခဲ့ပြီးဖြစ်ပါတယ်ပညာရေးဥပဒေပြုပြင်ပြောင်းလဲဖို့ဆန္ဒပြတောင်းဆိုခဲ့ကြတဲ့ចောင်းသားတွေအပါအဝင်လယ်သမားတွေအလုပ်သမားအရေးလှုပ်ရှားသူတွေလူ့အခွင့်အရေးကာကွယ်စောင့်ရှောက်သူတွေကိုအာဏာပိုင်တွေကဖမ်းဆီးအရေးယူအပြစ်ပေးခြင်းဟာနိုဝင်ဘာလရွေးကောက်ပွဲကျင်းပပြီးဒီမိုကရေစီကူးပြောင်းမယ်ဆိုတဲ့ကတိစကားကိုချိုးဖောက်ရာရောက်စေတဲ့အကြောင်းမတရားမှုအပေါ်ဆန္ဒပြကန့်ကွက်မှုနိုင်ငံရေးလှုပ်ရှားမှုမှာပါဝင်ပြီးလွတ်လပ်စွာပြောဆိုခွင့် လောလောဆွာဆူယုံခွင့်စတာတွေကိုသူတို့အနေနဲ့လက်တွေ့ဖော်ဆောင်နေတာဖြစ်ကြောင်းလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဇာယိတ်ရာယက်အယ်ဟူစင်ကလက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ30ကြိမ်မြောက်ညီလာခံအဖွဲ့မင်ခွန်းမှာထည့်သွင်းပြောကြားသွားခဲ့ပါတယ်
။ကိုဇော်ဝင်းလှိုင်ရဲ့တင်ပြချက်ပဲဖြစ်ပါတယ်။ VOA ကဗိုလ်တုနေ့မနက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတခါထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းနားဆင်ရပါမယ်။ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လေကျွန်းမှာပြီးခဲ့တဲ့နှစ်ကတပ်ဖြတ်ခံရတဲ့ဗြိတိန်နိုင်ငံသားနှစ်ဦးနဲ့ပတ်သက်လို့ထိုင်းနိုင်ငံကနာမည်ကျော်ပူကင်းစစ်ဆေးရေးဌာနကဆရာဝန်တွေနဲ့ပူကင်းတပ်ဖွဲ့မှတာဝန်ထမ်းဆောင်ခဲ့မှုတဲ့ရဲအရာရှိတွေအပါအဝင်တရားခံပြတပ်သေး3ဦးမနေ့ကစစ်ဆေးခဲ့ပါတယ်။ရဲအာဏာပိုင်တွေတပ်သေးတင်လာတဲ့ပေါက်တူးမှာဆွဆွဲခံထားရတဲ့လူငယ်နှစ်ဦးရဲ့ DNA မျိုးရိုးဗီဇမတွေ့ရပဲတည်ဆုံးသူနှစ်ဦးရဲ့ DNA အပြင်အမည်မသိသူနှစ်ဦးရဲ့ DNA တွေတွေ့ရတယ်လို့ထွက်ဆိုသွားပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့လာပါတယ်
။ဒီနေ့ကြော်ကြာပြီဖြစ်တဲ့လက်ကျောလူတတ်မှုနဲ့ပတ်သက်လို့ထိုင်းနိုင်ငံကော်စမွေတရားရုံးမှာတရားခံပြတက်တေတွေကိုထပ်မံစစ်ဆေးရမှာအင်္ဂါနေ့မှာတော့ထိုင်းနိုင်ငံအမျိုးသားမှုကင်းစစ်ဆေးဌာနကဆရာဝန်တွေနဲ့မှုကင်းတပ်ဖွဲ့မှတာဝန်ထမ်းဆောင်ခဲ့မှုတဲ့ရဲဘူးကြီးတို့ကိုစစ်ဆေးခဲ့ပါတယ်။တရားခံပြတက်တေရဲ့ထွက်ဆိုချက်နဲ့ပတ်သက်လို့တရားခံတွေရဲ့အကျိုးဆောင်ရှေ့နေဥအောင်မျိုးတန်းကအခုလိုပြောပါတယ
်။အမျိုးသားမှုကင်းစစ်ဆေးဌာနကဆရာဝန်ဒုတိယဒီရဲမှုကင်းတပ်ဖွဲ့မှတာဝန်ထမ်းဆောင်ခဲ့မှုတဲ့မှုကြီးတော့တတိယကအဲ့ဒီခေါင်းထဲမှာကလေးတွေကိုသွားပြီးတော့ဆစ်တဲ့ဆရာဝန်ဒီ၃ယောက်ပေါ့ပထမဆုံးဆစ်တဲ့ဆရာဝန်ဒေါက်တာဖွန်တီတို့ဌာနပဲလေသူကလည်းအဲ့ဒီပြောကြည့်နေတိုင်ကတော့ဒီကလေးတွေရဲ့ DNA ကမတူဘူးဆိုတာနဲ့အောက်တူမှာရှိတဲ့ DNA ဟာအောက်တူမှာရှိတဲ့ပထမဆုံး DNA နှစ်ခုကမိမနဲ့ယောက်ျား DNA အဲ့ဒါကတော့သေးတဲ့လူ၂ယောက်ကသေးသေးနဲ့ဟန်နာရဲ့ DNA နောက်တစ်ခါအမည်မသိတဲ့ယောက်ျား DNA နှစ်ခုတစ်ခုကပြည့်စုံတယ်တစ်ခုကမပြည့်စုံဘူးအဲ့ဒီ DNA ကကလေးတွေ DNA မတူဘူးဒါဝတ်တက်ဆိုသွားတာပါ
မတဲချင်းပြီးတက်ဖြတ်ခဲ့တဲ့လူတက်မှုတွေနဲ့ပတ်သက်လို့ DNA တွေကိုစစ်ဆေးရမှာဆေးရုံတွေကနေတေးချစစ်ဆေးဖို့လိုအပ်တဲ့အကြောင်းမှုကင်းရဲရာရှိအဖြစ်တာဝန်ထမ်းဆောင်ခဲ့မှုတဲ့ရဲမှုကြီးတဦးကလည်းထွက်ဆိုသွားတယ်လို့အခုလိုပြောပါတယ်
။ရဲတပ်ဖွဲ့မှုကင်းရဲမှုကင်းတပ်ဖွဲ့မှတာဝန်ထမ်းဆောင်ခဲ့မှုတဲ့ရဲမှုကြီးတက်ဆိုတာကတော့ဒီလိုမျက်မြင်သက်သေမရှိတဲ့မတဲမှုဖြစ်တဲ့မှုတွေမှာမိန်းကလေးကိုစစ်ဆေးတဲ့အခါမှာအချင်းဖြစ်တဲ့နေရာနဲ့မတူဘဲနဲ့ဆရာဝန်တွေဆေးရုံတွေမှာလည်းလိုက်စစ်တဲ့နေပေါ့ဘယ်လိုဆေးရမလဲဆိုရင်သူရဲ့တစားကိုတစားပေါ်မှာရှိတဲ့အမွေးအမိတွေကိုဘီးနဲ့ဖီးရမယ်ပေါ့လေအဲ့လိုဘီးနဲ့ဖီးလို့ရှိရင်အဲ့ဒီမှာတကယ်လို့မရင်းချင်းတဲ့ယောက်ျားရဲ့အမွေးအမိပတ်သက်လာလို့ရှိရင်ဒါတရားခံတရားလွယ်တယ်ဆိုတဲ့ဟာကိုတတ်ဖြတ်သွားတာသူက
ပြီးခဲ့တဲ့ဩဂတ်လ၈ရက်နေ့ကတော့ထိုင်းနိုင်ငံရဲ့တရားမျှတရေးဝန်ကြီးဌာနကဝန်ထမ်းတွေဟာမြန်မာလူငယ်နှစ်ဦးရဲ့ DNA ကိုထပ်မံစစ်ဆေးဖို့အတွက်တရားခွင်မှာပဲတတွေးတွေကိုရယူသွားခဲ့ပါတယ်ဒီစစ်ဆေးမှုကိုထိုင်းနိုင်ငံအမျိုးသားမှုကင်းစစ်ဆေးရေးဌာနကမှုကင်းဆေးဆရာဝန်ကြီးဒေါက်တာပွန်ထစ်ကဆက်ဆေးခဲ့ပါတယ်။တက်ပြတ်မှုမှာအုံပြူတယ်လို့ရဲရနာပိုင်တွေကတက်တည်အဖြစ်တရားရုံးမှာကျင်ပြထားတဲ့ပေါက်တူးမှာတော့တရားခံအဖြစ်ဆွဆွဲခံနိုင်ရတဲ့မြန်မာလူငယ်နှစ်ဦးရဲ့ DNA ကိုမတွေ့ရဘူးဆိုပြီးပြီးခဲ့တဲ့တရားခွင်မှာဒေါက်တာပွန်ထစ်ကထွက်ဆိုသွားခဲ့တာပါ။ဒီမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံတွင်းမှာလည်းဝေဖန်မှုတွေရှိနေပါတယ်။မြန်မာရွှေပြောင်းအလုပ်သမား4000ခန့်အလုပ်လုပ်ကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲလက်ရှိတရားခံတွေအဖြစ်ဆွဆွဲခံထားရတဲ့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုတခြားရွှေပြောင်းအလုပ်သမားတွေနဲ့အတူတန်တရားရှိသူတွေအဖြစ်ရဲတွေက DNA စစ်ဆေးရယူခဲ့ပါတယ်။အဲ့ဒီအချိန်တုန်းက DNA တူညီမှုမရှိဘူးဆိုတာပြန်လွှတ်ပေးခဲ့ပြီးနှစ်ပတ်ခန့်အကြာ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာပဲမြန်မာလူငယ်နှစ်ဦးကိုပြန်လည်ဖမ်းဆီးပြီးလူသက်မှုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်ရှင်
။ VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာပါ။အစီအစဉ်နောက်ပိုင်းမှာအင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်နဲ့အတူမနက်ခင်းအင်္ဂလိပ်သင်ကန်းစာတွေကိုလိုင်းနိုမီတာ32 40 50တို့ကနေစောင့်မျှော်နားဆင်နိုင်ပါလိမ့်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆန်တော်ကြီးမနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီတိလိုင်းနူမီတာ32 kHz 9325လိုင်းနူမီတာ40 kHz 9439လိုင်းနူမီတာ50 kHz 9995တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယနာရီခွဲအတွင်းကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့ဓာတ်ရိုက်လေလံအစီအစဉ်ပြန်လည်တင်ဆက်တဲ့အခါမှာတော့
မဲတွေလူတိုင်းထည့်နိုင်အောင်ဆိုပြီးလှုပ်ဆော်ပေးဖို့တက္ကသိုလ်လေးတွေလုပ်တယ်။မဲဘယ်လိုပေးရမလဲဆိုရင်လမ်းညွှန်စာရွက်အချက်လေးခုနှစ်ချက်ပါတယ်စတစ်ကာ pamphlet လေးတွေလည
်းရွေးကောက်ပွဲနဲ့ဆိုင်တဲ့အကြောင်းတွေကိုဆွေးနွေးထားတဲ့ diet လေးလိုင်းအစီအစဉ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေထဲမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရာအာဘော်နဲ့သတင်းဆောင်မတွေကိုနားဆင်ရပါမယ်။ဦးကျော်ဇန်သာကစူးစီးတင်ဆက်ထားတာပါ။
အခုလမ်းမဲ့ရွေးကောက်ပွဲအတွက်ဥသိမ်းစိန်အဆင်ပြေမဖြစ်သေးဘူးဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ The Nation သတင်းစာရဲ့ editor အဖွဲ့ကိုဥစွာတင်ပြလိုပါရယ်။လွှမ်းခြုံပြောရင်ဥသိမ်းစိန်ဟာ2017မှာ uniform ချုပ်ပြီးအရဝဝလာခဲ့တဲ့ကအတော်လေးကောင်းတဲ့အလုပ်ကိုလုပ်လာခဲ့ပါရယ်။ဒါပေမဲ့ရွေးကောက်ပွဲနိုဝင်ဘာ10ရက်ကျင်းပဖို့နှိကလာသည့်တိုင်အောင်တည်ငြိမ်မှုရရှိရေးအတွက်မရှိမဖြစ်လုပ်ရမယ့်ပြဿနာတွေကိုမလုပ်နိုင်သေးဘူးမဖြစ်ရှင်းနိုင်သေးပါဘူး။စီပေါ်ရေးအရာရင်းနှီးမြှုပ်နှံမှုတွေစီလာနေပါတယ်လွှတ်တော်မှာစစ်တပ်ကလွှမ်းမိုးနေသည့်တိုင်အတိုက်အခံကောင်းဆောင်တောင်ဆန်းစုကြည်ကိုယ်တိုင်လွှတ်တော်မှာပါဝင်လာပါတယ်တိုင်းရင်းသားလက်နက်ကိုင်တို့ကိုဆွေးနွေးပွဲစပွဲဝင်စီရအောင်သူခေါ်ဆောင်နိုင်ခဲ့ပါတယ်ဒါပေမဲ့လည်းတိုင်းပြည်အနာဂတ်ဖွံ့ဖြိုးရေးအတွက်ခိုင်မာတဲ့အခြေခံတွေချမှတ်ပေးဖို့လိုနေပါသေးတယ်ပထမတစ်ချက်ပြောရရင်စစ်ရဲ့ဝန်ကြီးကဆန့်ရှင်းပြရမှာဖြစ်ပါတယ်ပါတီကောင်းဆောင်ဦးရွှေမန်းကိုဒီမိုကရေစီမဆန်တဲ့အနည်းနဲ့ဖျက်ရှားလိုက်တာဟာနိုင်ငံရေးသိက္ခာကိုလွန်စွာကြာဆင်းစီပြီးနိုင်ငံတကာကလည်းမယုံသင်္ကာစောင့်ကြည့်စရာဖြစ်လာနေပါတယ်။နောက်တစ်ချက်ကတော့ဒေါအောင်ဆန်းစုကြည်ကိုသမရမဖြစ်ရအောင်တမ်းမြစ်ထားတဲ့ဖွဲ့စည်းပုံကစားဖြစ်ပါတယ်။ဒါကိုပြင်ဆင်ဖို့မဲခွဲရမှာစစ်တပ်ကပယ်ချခဲ့ပါတယ်။ဆိုတော့ဒီဝေကောက်ပွဲမှာ NLD နိုင်လာခဲ့ရင်1990ပြည့်တုန်းကလို့စစ်တပ်ကအာဏာသိမ်းကောင်းသိမ်းလာနိုင်တဲ့အန္တရာယ်ရှိနေပါတယ်။တတိယတစ်ချက်ကတော့တိုင်းရင်းသားလက်နက်ကင်တွေနဲ့အပြစ်ခတ်ရစဲရေးလုံမဲ့ကိစ္စမပြေလည်သေးပါဘူး။တချို့အင်အားစုတွေကိုဖယ်ထုတ်ထားသလိုတိုက်ပွဲတွေလည်းဆက်လက်ဖြစ်နေကြပါ။စတုထားတဲ့နောက်ဆုံးအချက်ကတော့မွတ်စလင်အမလောင်းတွေကိုပိတ်ပင်ထားပြီးမွတ်စလင်တချို့မဲ့ပြေခွင့်မရရှိစေတဲ့ကိစ္စပဲဖြစ်ပါတယ်။တကယ်တော့ဒါရီဟာအချိန်ကြိုက်ပောက်ကွဲလာနိုင်တဲ့ဘုံတွေဖြစ်ပါတယ်။ဒီဘုံတွေကိုစနက်တန်ဖြုတ်ဖို့ဥသိမ်းစိတ်မှာအချိန်သိမ့်မကြံတော့ဘူးလို့ရေးသားထားပါတယ်ခင်ဗျာ။မြန်မာရွေးကောက်ပွဲဟာနိုင်ငံရေးပါတီရဲ့အတွက်စင်ခေါ်မှုတရက်ပဲဆိုတဲ့ခေါင်းစဉ်နဲ့ Namal Ghosh ရေးသားထားတဲ့ဆောင်းပါးကိုတော့ The Straits Times ကထုတ်လုပ်တင်ပြလိုပါတယ်။အနာရကြံ့ခိုင်ဖွံ့ဖြိုးရေးပါတီရောအတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါအပြောင်းလဲဆိုတဲ့ကိစ္စအတွက်ပြင်းထန်တဲ့ဆန္ဒမှုနဲ့ရင်ဆိုင်နေရပါတယ်။ကြံ့ခိုင်ဖွံ့ဖြိုးရေးကတိုင်းပြည်ကိုပြောင်းလဲပြစ်မယ်လို့ဆိုသလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းစစ်မှန်တဲ့အပြောင်းလဲဖော်ဆောင်မှာဖြစ်တယ်လို့ပြောထားပါတယ်။NLD ဟာဖွဲ့စည်းပုံဥပဒေကိုပြင်ဆင်နိုင်အောင်လွှတ်တော်မှာအမတ်အင်အားအလုံးလောက်ရရှိဖို့မျှော်လင့်နေပါတယ်။ဒီရွေးကောက်ပွဲဟာပြည်ထောင်စုလွှတ်တော်သမဂ္ဂပြည်နယ်လွှတ်တော်တွေကိုပါပြန်ဖွဲ့ရမယ့်ရွေးကောက်ပွဲဖြစ်ပါတယ်။နိုင်ငံရေးစစ်ရေးထိပ်သီးတွေကငင်းချမ်းစွာအာဏာလွှဲပြောင်းရေးကိုဖော်ဆောင်နိုင်ပါမလားဆိုတာစံသက်တဲ့ပွဲလည်းဖြစ်ပါတယ်။အဓိကကတော့ပါတီကောင်းဆောင်တွေနိုင်ငံရေးကောင်းဆောင်တွေပြီးတော့စစ်တပ်ကောင်းဆောင်တွေတရားနဲ့တရားအပြည့်အယူလုံနှိမ့်နိုင်နိုင်ကြရလားဆိုတဲ့အပေါ်မှာမူတည်ပါတယ်။ဘသူပဲနိုင်နိုင်လွှတ်တော်မှာတော့စစ်တပ်က25ရာခိုင်နှုန်းရယူထားအောင်မှာဖြစ်ပါတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။တရုတ်တွေစစ်ခိုးထုတ်မှုစိုးရိမ်ပွဲဆိုတဲ့ကောင်းစဉ်နဲ့ The Guardian သတင်းစာမှာ Tom Phillips ရေးသားထားတာကိုနောက်ဆုံးတင်ပြလိုပါတယ်။ဒေါ်လာသန်းပေါင်းများစွာတန်ဖိုးစီးရဲမြန်မာသစ်တွေတရုတ်ပြည်ဘက်နှစ်စဉ်ခိုးထုတ်နေမှုဟာမြန်မာနိုင်ငံတွင်မှနှဆိုင်တဲ့နေရာတွေအထိသစ်တောတွေပြုံးတည်မှုကိုဖြစ်လာစေပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းအခြေအနေစိုးရိမ်ပွဲဖြစ်နေပြီလို့လန်ဒန်အခြေစိုက် Environmental Investigation Agency လို့ခေါ်တဲ့ပတ်ဝန်းကျင်စုံစမ်းရေးအဖွဲ့ကစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ဒီအခြေအနေအတိုင်းဆက်သွားနေမယ်ဆိုရင်သစ်တောကိုမှီခိုနေထိုင်ရတဲ့ဒေသခံတွေအတွက်ရောမြန်မာသစ်တောတစ်ခုလုံးအတွက်ပါကြီးမားတဲ့ဆူပစ်တွေရှိလာနိုင်တယ်လို့ဖော်ပြထားပါတယ်။ မြန်မာသစ်တွေကိုတရားမဝင်ခိုးထုတ်လာတာဟာ1980ဖြစ်လွန်နှစ်မှာစတင်ခဲ့ပြီး1990ဖြစ်လွန်နှစ်လောက်မှာစစ်တော်ပြုံတိမှုစတင်ခဲ့ပါတယ်။2012မှာမြန်မာနိုင်ငံစီးပွားရေးတကားတွေပြန်ဖွင့်ပေးလိုက်တော့စစ်ထုတ်မှုတွေပုံမိုပြီးတော့ကြီးထွားလာပါတယ်။စစ်တော်ပြုံတိမှုဟာလိုင်းတဘိုးစစ်တခုအနေနဲ့ရိုက်ခတ်လာလိမ့်မယ်လို့ဆိုရင်းစရာဖြစ်လာပါတယ်။အခုတော့ဒါဟာလက်တွေ့ဖြစ်လာနေပါပြီ။မိနစ်တုန်းကဆိုရင်မြန်မာစစ်ကူဘာမီတာတသန်းနီပါတရုတ်ပြည်ဘက်ကိုတင်သွင်းခဲ့ပါတယ်။အများအပြားဟာတရားမဝင်တဲ့စစ်တွေဖြစ်ပါတယ်။တရုတ်တို့အဓိကပြစ်မှတ်ထားနေတဲ့မြန်မာစစ်နှစ်မျိုးဖြစ်ကြတဲ့ပဒေါက်နဲ့ Rosewood လို့ခေါ်တဲ့တမလန်းစစ်တို့ဟာနောက်10နှစ်လောက်ဆိုရင်မြန်မာနိုင်ငံမှာမျိုးတုံးသွားနိုင်တဲ့အန္တရာယ်ရှိနေပါတယ်။ကချင်ပြည်နယ်ဒေသတချို့မှာဆိုရင်တရုတ်စီးပွားရေးသမားတွေဟာတောင်တစ်ခုလုံးကိုစစ်ခုခွင့်ရဖို့အတွက်ရွှေကြောင်းတွေနဲ့ပြည့်ဝနေကြတယ်လို့EIA ညွှန်ကြားရေးမှူး Julian Newman ကဆိုကြောင်းရေးသားထားပါရခင်ဗျာ
။ဥကြောဇန်သာစူးစီးတင်ပြခဲ့တဲ့ကမ္ဘာမီဒီယာတွေထဲကမြန်မာပြည်အကြောင်းကိုနားဆင်ရအပြီးမှာတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချပေးမှာဖြစ်ပါတယ်။
ဒီဂရမ်နဲ့တင်ပြမယ် idiom အသုံးက
chill out
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက c h i l l chill ကအေးခန္ဓာအေးအောင်ပြုလုပ်တာ o u d out ကအဝေးဒါမှမဟုတ်အပြင်ကိုရည်ညွှန်းတဲ့ adverb ကရိယာဝိသေသနဖြစ်ပါတယ် chill out ရဲ့လုံးောက်အဓိပ္ပာယ်ကတော့အေးအောင်လုပ်တာပေါ့ idiom ဆိုတဲ့တွေ့ပိုက်အဓိပ္ပာယ်ကတော့လူတူးစိတ်မတူအောင်စိတ်ထိန်ထားဖို့စိတ်အေးအေးစိတ်ရှိရှိထားဖို့စိတ်ကိုငြိမ်အောင်ထားဖို့ပြောတာဖြစ်ပါတယ်။တနည်းအားဖြင့်တော့ဆူနေတဲ့ပူနေတဲ့စိတ်ကိုအေးအောင်ဖြေတဲ့သဘောမျိုးဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ I know you're angry after you heard the news about your son failing his exams. But chill out and control your anger
ခင်ဗျားရဲ့ဒါဆမီးပွဲကြတဲ့တရင်ကြတော့ခင်ဗျားတိတ်ဆိတ်ဆိုးတာကိုကျွန်တော်နားလည်ပါတယ်ဒါပေမဲ့လို့ကိုယ့်စိတ်ကိုယ်ကိုဖြည့်ဆမ်းပါဒေါသကိုထိမှဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I know you're angry after you heard the news about your son failing his exams but chill out and control your anger
စိတ်ကိုယ်ဖြည့်ဖို့ထိမ့်ဖို့စီအီအီထားဖို့တိုက်တွန်းလို့ရဆိုရင် idiom အသုံးရဘယ်လိုပြောမလဲ
chill out
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom 3 English သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာလာတန်ကတင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါညတည်းလေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။ဒေါခင်မျိုးသက်ကဆွေးနွေးတင်ဆက်ထားဖြစ်ပါတယ
်။မင်္ဂလာပါရှင်။အင်္ဂါနေ့တည်းလေးလိုင်းအစီအစဉ်ကနေကြိုးဆိုပါရစေ။ဒီကနေ့ဆွေးမနွေးမယ့်အကြောင်းအရာကတော့ဒီပြည်သူတွေမဲဆင်းစစ်ဆေးမှုနဲ့ပတ်သက်ပြီးကြုံရတဲ့အခက်အခဲတွေနဲ့ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားကြမလဲဆိုတာတွေကိုဆွေးနွေးကြမှာပါ။ပြင်တိုင်းဆွေးနွေးပေးဖို့ဖိတ်ကြားထားသူကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကမဲဆင်းစစ်ဆေးအဖွဲ့ကောင်ဆောင်ဦးထွန်းထွန်းဟိန်မြမအေးစောင့်ကြည့်လေ့လာသုံးသပ်နေတဲ့ဦးစီသူအောင်မြတ်နောက် IYFC လို့ခေါ်တဲ့အပြောင်းလဲလုပ်နေတဲ့လူငယ်အဖွဲ့ကကိုယ်တိုင်မဲဆင်းနေဆစ်ဆင်းနေတဲ့မတ်ရွှေဆက်တူဖြစ်ပါတယ်။အော်ဦးထွန်းထွန်းရင်ရောက်ပြီလားမသိနော်
။အော်ရောက်ပါပြီခင်ဗျာ။
ဟုတ်ကဲ့။အခုကြုံတွေ့နေရတဲ့အခက်အခဲပြောပြပေးပါဦး
။ကျွန်တော်နိုင်ငံလူနိုင်ငံသားများရဲ့ကျွန်တော်အမြင့်ဆုံးခွင့်ရေးပေါ့လေ။အဘိပိုင်ခွင့်ရေးနောက်တစ်ခါကျွန်တော်ရွေးချယ်ခံပိုင်ခွင့်ရေးဆိုလို့စားဒီအခွင့်အရေးနဲ့ရှိပါတယ်ခင်ဗျာ။အဲ့ဒါလေးကျွန်တော်တို့ဖွဲ့စည်းဥပဒေကိုချိန်အောင်ပြည်ရမည်ဆိုကျွန်တော်ပြီးထားတဲ့ခွင့်ရေးပါ။ဒီခွင့်ရေးနေရကူတက်ဆက်ရှင်မပြပြီးတဲ့နိုင်ငံသားတိုင်းအကြရပိုင်ခွင့်ရှိတယ်လို့ပြောင်းထားရှိပါတယ်။ဒီခွင့်ရေးကိုဒါမျိုးသားဒီမျိုးစီဖွဲ့ရုပ်နေနေရကျွန်တော်တို့အကာအကွယ်ပေးလိုပါတယ်။အဲ့ဒီအတွက်ကြောင့်ကျွန်တော်မြေပြေးနိုင်အောင်မင်းစစ်စီရေးကိုကျွန်တော်တို့ဒီဆောင်ရတာပါ
။အခက်ခဲတွေကတော့အများကြီးတွေ့ရတယ်လို့ပြောနေကြပါတယ်။ဦးစီသူအောင်မြတ်ဒီမြန်မာနိုင်ငံအပြောင်းလဲတွေစောင့်ကြည့်နေတဲ့လူတယောက်အနေနဲ့အခက်ခဲတွေပါနေမြင်ရပါလဲဦးစီသူအောင်မြတ်ပြောပြပေးပါဦး။အ
ဲပထမတစ်ခုကဟိုမက်စင်းစပြီးတော့ပြည်သူစင်ကပေါ်ခဲ့တဲ့ပြဿနာပေါ့နော်အဲ့ဒါဒီဟိုကျွန်တော်တို့သတင်းမီဒီယာတွေကလည်းမေးတယ်သူတို့တွေကလည်းဖြေတယ် Jadi mesin sabi itu biasa saja kerongga suyen. Atau dia tegang jengu lagi makan tahu. Atau tu saya juga buat kerongga. Atau juga dari lagi makan tahu. Atau pada atau lokai dari lupa ya. Dan memang atau lokai biar kajar. Tergerak seminggu topian lagi kajar. Ama yang mau mian mian tu atui lah, no. Pungsan tu pungsan tu topian lah. Atui le kajar. Alung awam itu wibanya le. Atau komisinya babio le suruh kajar. อ่าตั๋วจี้บ่รู้เด้เดี๋ยวเค้าเรามาเด้เปียวเนาะเราเปลี่ยนไปมั้ยบ่ป่าวสู้แท้ไปมั้ยบ่ป่าซินะดูดิปานเลยส่วนเราดูสิเปลี่ยนมาเราเพิ่งไปมั้ยสู้เรามาอ่าดาเมตุบกะอาจารย์ป่ะเลยเออปิดรู้รู้อ่ะเสร็จสิบาเลยตะเกิดเกจ้ะรอแม้ซินนี่มันกังๆแม้เป้ป่ายกวยสิดูได้แม้ซินเนี่ยมาป่าวสู้เรหากะคอมมิชชั่นตาวอตะเกิดรอตุตาวอตูไม่เจียงเก็บบุแต่ไอ้ไม่เจียงเนี่ยกิษะก็เลยปิดรู้เนี่ยตีขันเก็บเลยตีขันพี่ร ပြီးတော့တင်တယ်အခုနောက်ဆုံးအချိန်မှာကျတော့ပြဿနာတွေကဘာတွေတိုးလာတယ်ဆိုတော့နှစ်ခုပေါ့ငကိုတော့ထုတ်ပြန်ထားတဲ့ပုံစံအတိုင်းသူကမဟုတ်တော့ပြန်ဘူးတစ်ခါပြန်ပြီးတော့သူကပြောင်းလိုက်တယ်ပြောင်းလိုက်တဲ့ဆိုတာကဆော့ဝဲတွေဘာတွေနဲ့အင်တာနက်ကွန်ပျူတာဆော့ဝဲတွေနဲ့ပြောင်းတယ်လို့ပြောပြီးတော့မှလူတွေကိုကြည့်ပြီးတော့စစ်ဆေးတဲ့ဈေးမှာဟိုတိုက်နံပါတ်တို့အိမ်နံပါတ်တို့ ကျွန်တော်တို့ကိုယ်တိုင်နဲ့သွားကြည့်တယ်တော်တော်လေးကိုကြည့်ရခက်ပါတယ်လူတွေကကျွန်တော်တို့ဟိုမြန်မာစာရေးသားဖွဲ့ထုတ်မှုအနေထားရဆိုရင်လူတွေကမျက်လုံးကဒီပေဘက်ကစကြည့်တယ်ပြီးညာဘက်ကိုကြည့်သွားတယ်အနေထားရှိတယ်စီမှာသူကညာဘက်ကိုအရင်သွားကြည့်ပါပြီးတော့မှဘယ်ဘက်မှာကိုယ်နာမည်ပါမပါကြည့်ပါဆိုတော့ဟိုပြောမှဆိုတော့အခက်ခဲတဲ့အများကြီးပဲပုံစံဒီမှာသူကပြောင်းလိုက်တဲ့ခါကျတော့ဟိုတ အကုန်လုံးပြန်ပြီးတော့ဟိုအမားတိုင်းပြန်ပါနေတယ်ဆိုပြီးတော့မှပြောတာတွေလည်းရှိလာတယ်ဒါနဲ့ပတ်သက်ရင်လည်းကော်မရှင်ကသူဘာမှတာဝန်ယူတာမရှိဘူးသူပြောတာတခုတည်းပဲ
ဟုတ်ကဲ့ပ
ါလို့ပြင်လာလာပြောပါပြင်ပေးမယ်ဆိုပြီးတော့မှဒီတိုင်းပဲပြောတော့
မယ်ဟုတ်ကဲ့ပါ
ခါကြတော့ဒီအခက်ခဲတွေကမဲပေးတဲ့နေ့အထိကိုတည်သွားလိမ့်မယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါအော်ကိုရိုင်းကိုချပေါ့နော်မဲပေးအောင်လှုံ့ဆော်နေတဲ့အလူငယ်အဖွဲ့တွေရပါပေါ့နော်ဒီ IYFC အဖွဲ့ကမတ်ရွှေဆက်ဟိုမဲဆင်းစစ်ဆေးဖို့နဲ့ပတ်သက်ပြီးတော့ဆွေးနွေးပေးပါနော
်မမတို့အဖွဲ့ကတော့မဲတွေလူတိုင်းထည့်နိုင်အောင်ဆိုပြီးတော့လှုံ့ဆော်ပေးဖို့တက္ကသိုလ်ပိန်းလေးတွေလုပ်တယ်မဲဘယ်လိုပေးရမလဲဆိုရယ်လမ်းညွှန်စာရွက်အချက်လေးခုနှစ်ချက်ပါတယ်စတစ်ကာပန်ဖလက်လေးလည်းဝေးရပေါ့နော်လေးမျိုးနဲ့တာဂတ်ထားထားတယ်အိုင်တရာကိုခုဖမောက်တော့တစ်ခေါက်သွားခဲ့တယ်ပေါ့နော်ခက်ခဲရတော့အများကြီးရှိတယ်ကျွန်တော်တို့ပထမအောင်ဆုံးဈေးထဲကိုသွားတယ်မီးခွက်ဈေးပေါ့နော်အဲ့ကိုသွားတော့ဈေးထဲမှာကျွန်တော်တို့လိုက်ပြီးတော့စတစ်ကာတွေဝေးတယ်စတစ်ကာတွေဝေးတယ်ကတ်တယ်ထိတာဘာမှအကိုခက်ခဲမရှိဘူးဒါပေမဲ့ကျွန်တော်တို့မေးခွန်းနေမေးတယ်မဲဆင်းစစ်ပြီးပြီလားပေါ့နော်အဲ့လိုမျိုးမေးကြတဲ့အခါမှာ10ယောက်မှ9ယောက်လောက်ကတော့ဒီရွေးကောက်ပွဲပေါ်မှာစိတ်ဝင်တစားနဲ့မဲဆင်းသွားစစ်ထားတာမျိုးမတွေ့ရဘူးပေါ့နော
်
တချို့တွေကြရင်လည်းရွေးကောက်ပွဲဘယ်နည်းလုံးမလဲဆိုတာမျိုးမသိသေးတာအထိလည်းတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့
အဲ့လိုမျိုးနယ်ဘက်မှာစာပနေရတရုံကလှုပ်ရှားနေရယ်ဆက်ယုံသမားရလှုပ်သမားရှိရယ်သူအပြင်ကိုတခြားဒီဒါတနိုင်ငံလုံးတိုင်းတိုင်းနဲ့ပြောမယ်ဆိုလို့ရှိရင်ဒီမိုကရေစီတက်တန်းလည်းအရင်နှုတ်နေတဲ့အတွက်ပြည်သူတွေနဲ့ဘလို့မှအကျွဲမဝင်အစိမ့်တက်တက်ဖြစ်နေရယ်ဂျွေးကောက်ပွဲကော်မရှင်ကအများကြီးကိုကူညီထောက်ပံ့မှဒါတနိုင်ငံလုံးတိုင်းတိုင်းနေနဲ့အများကြီးကိုသူတို့လှုပ်ဆော်ပြီးမှဒါအကုန်လုံးကစိတ်ပါဝင်စားပြီးတော့ဒီလိုမဲဆင်းနေစစ်တာတို့ဟိုဘလို့ချက်လက်ဒီပုံစံမျိုးယူပြီးတော့ဘလို့ပြင်ရမလဲဆိုတာမျိုးပေါ့နော်အဲ့လိုမျိုးတွေသူကပို့ပြီးတော့ဟိုနားလည်လာမယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့
ဟုတ်
အော်မကြသေးခင်ကပဲဒီကအမျိုးစိမသတင်းမှရေးထားတယ်ဒီကွန်ပျူတာမှာမဲဆင်းထည့်တာဟာအင်္ဂလိပ် XKR စင်တိုင်းဆင်ထားတာဟုတ်တယ်မဲဆင်းပညာပေးမှသိရတယ်လို့ဒီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ပြောတဲ့အကြောင်းပေါ့နော်ပညာပေးရမယ့်တာဝန်မေ့လျော့ခဲ့တယ်လို့ဥက္ကဋ္ဌဦးတင်ကိုရိုင်းဝန်ခံကြောင့်သူကရေးထားပါတယ်ဒီမဲဆင်းမှာအခက်အခဲတွေနဲ့ပတ်သက်ပြီးတော့ဦးမြင့်နိုင်ဒီရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တူပေါ့နော်ရွေးကောက်ပွဲကော်မရှင်ဖွဲ့ကဘာတွေလုပ်ထားလဲဆိုတာအခုလိုပြောပါတယ်
ကျွန်တော်ကဟိုညချိုင်းလေးထုတ်ထားတယ်လေဘယ်လိုဘယ်လိုကြည့်ရမလဲဆိုတာလေအဲမဲဆင်းကတ်တဲ့နေရာမှာပါကျွန်တော်တို့ကအဲ့ဒီကတ်ထားတဲ့မဲဆန်းနဲ့ရှင်နေလာရင်ဘယ်လိုကြည့်ပါဆိုတော့လေညချိုင်းလေးထုတ်ထားတယ်အဲ့တော့ဟိုသူကကာကြီးဆိုကာကြီးအခရာခါဝေးဆိုခါဝေးအခရာပေါ်ပါလေထုတ်ထားတယ်လေအစင်းပြောင်ခုတော့တော်လေးကြည့်လို့လွယ်နေပါပြီလမ်းဆိုတဲ့လမ်းလိုက်ဟုတ်လားလမ်းဆိုတဲ့လမ်းအင်လိုက်လမ်းအင်လိုက်ကြည့်အဲ့ဒါလေးလေးကျွန်တော်ထုတ်ထားတယ်လေငါဆုံးကအဲ့ဒီမဲဆင်းလာကြည့်လဲပဲဟိုမှာရှင်းပြပါဆိုပြီးလူတယောက်တောင်းပေးထားတယ်လေလာပြီးတော့ဒီဟိုပါရှင်ကြည့်လို့လေအောင်ဘယ်လိုလိုကြည့်ရမလဲဆိုပြီးတော့ကျွန်တော်တို့ဟိုတာဝန်ပေးထားတာပေါ့သူကနေရှင်းပြပါတယ်ကတ်ထားတဲ့နေရာလည်းပဲဟိုကာကြီးဆိုကာကြီးအခရာခါဝေးဆိုခါဝေးအခရာစိတ်မှာအဲ့လိုကျွန်တော်ရေးထားတယ်လေကြည့်လို့လေအောင်လေနောက်အေးဟိုလမ်းဆိုလမ်းလိုက်ကြည့်လမ်းလိုက်ဟောလားလမ်းနာမည်တွေရေးထားပဲဥပါဟ ဟိုတမလန်တို့ခေလန်တို့စသဖြင့်လမ်းလိုက်လေလမ်းလိုက်လေတွေသူကလို့လောက်ထားတယ်တိုင်းနိုင်မှာဆိုတိုင်းနိုင်ပဲဒီဟိုကြည့်အခန်းနံပါတ်ကြည့်အဲ့လိုနဲ့ကျွန်တော်တို့ဟိုညွှန်ပြထားတာပေါ့နောက်အစားလည်းအဲ့လိုကြည့်ဖို့လွယ်အောင်ကျွန်တော်အဲ့လိုလောက်ထားတာပေါ့
VOD ဒီဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပေါ့နဲ့ဆွေးနွေးဖို့အတွက်စာရေးပေးထားတဲ့လူတွေရှိပါတယ်။ဟိုပထမတော့မောင်မိုးပါ။ဒီရွက်ကပ်ပေါ်ကော်မရှင်ကပြောပေမဲ့သူတို့တွေကတော်တော်လေးစိတ်ပြက်နေကြပါတယ်။မဲဆင်မှာအလွဲတွေဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နောက်မှာမဲဆင်အလွဲတွေမဖြစ်စေလို့တဲ့အပြင်အခုလည်းမဖြစ်စေခြင်းဘူးပေါ့နော်။သူရေးပါတယ်။ဒီရွက်ကပ်ပေါ်ကော်မရှင်ထဲမှာတင့်တော်သူတွေပေါင်းဘယ်လိုဆောင်ရွက်နိုင်မလဲသူကမေးထားပါတယ်။နောက်တစ်ခုကရန်ကုန်ကကိုခင်မောင်နဲ့မှာသူကတော့အင်္ဂလိပ်လိုရေးထားပါတယ်။ကော်မရှင်ဥက္ကဋ္ဌဦးတင်ရညာနေတယ်ဆိုပြီးသူကစာရေးထားပါတယ်။သူအတွက်ပေါ့နော်မဲပေးတဲ့စနစ်ကိုချပြဖို့အတွက်ပြင်ဆင်ခြင်းကောင်းကောင်းရပါပါတယ်တဲ့နောက်ပြီးတော့ဒါဟာတိတ်ခက်ခဲတဲ့ကိစ္စလည်းမဟုတ်ပါဘူးတဲ့ဒါပေမဲ့သူတို့တွေရှုံးနိုင်ခြင်းရှိတယ်မဟုတ်အခုမဲရှင်အမှားတွေထုတ်ပြန်တယ်လို့အစိုးရကလည်းဒီတိုင်းလက်ပိုက်ကြည့်နေတယ်လို့သူကတော့ရေးပါတယ်ဒါသူတို့မကြေမနက်နဲ့ပေါ့နော်ဒီဝင်ဆွေးနွေးပြောထားတာပါ VOE သောတာရှင်တဦးဖြစ်တဲ့ဦးဖုံးတန်ဦးမေလတ်တာသူကလည်းပေးပေးစာအနေနဲ့ပို့ထားပါတယ်သူကဒီ14ရက်နေ့ကစပြီးတော့မဲရှင်တွေကိုဒီရက်ွက်ရက်ချေးအုတ်ချုပ်ရေးရုံးတွေမှာကတ်ထားတာမျိုးတွားချိပါတယ်တဲ့မိသားစုရှင်ပါပြီးသားဖြစ်တဲ့မိသားစုဝင်တယောက်လုံးနာမည်ပါမလာပါဘူးတဲ့တယောက်ကျတော့ခင်နဲ့ခိုင်ကိုလွဲပြီးရေးထားတဲ့အတွက်သတ်မှတ်တဲ့ပုံစံနဲ့တင်ခဲ့ရတယ်တဲ့နောက်ပထမချိန်တော့ကလည်းမိခင်ဖြစ်သူကိုနာမည်မှားရေးထားတယ်ဒေါ်သိမ်းမြဟိုဒေါ်တန်းမြလို့လက်တလုံးကြားရေးတယ်ပေါ့နောက်နာမည်ရှာတဲ့ခါမှာလည်းအခေအဆင်လိုက်လှုပ်ထားတဲ့အတွက်ခက်ခက်ခဲခဲရှာပါတယ်တဲ့အိမ်တော်စုရှင်အတိုင်းလှုပ်ထားရင်တော့လွယ်လွယ်ကူကူရှာလို့ရပါတယ်တဲ့အခုတော့အဲ့လိုမဟုတ်ဘူးပေါ့နော်နောက်အောက်ခြေရက်ွက်ကအစိုးအောက်ခြေရေဝန်တန်းနေမေးတဲ့ခါမှာလဲသူကခိုင်းတဲ့အတိုင်းလှုပ်တာကွာလို့မိုင်ကျော်ကြီးပြောပါတယ်တဲ့အဲ့လိုမေးတဲ့မျက်နှာခါမှာလဲအဆင်မပြေပါဘူးတဲ့အဲ့ဒါသူတို့သူ့ဆိုရင်ချက်ကတော့အဖြေမှန်မရမှာဆိုးတယ်ပေါ့နော်အဲ့ဒါသူကပြောထားပါတယ်နောက်လွတ်လပ်တဲ့စေတနာဝန်တန်းများအဖွဲ့ရလဲသူတို့ကပြင်ညာတက်ဆောင်ထုတ်ပြီးတော့ပြောပါတယ်ဒီလောက်ကပေါ့နော်မှတ်ပုံတင်ဦးစီးဌာနအိမ်နောက်စုရှင်ကပုံစံ66မြင်းဆောင်6ကိုအခြေခံပြုစုထားတာလို့သိရတဲ့အကြောင်းဒါဥပဒေကိုချိုးဖောက်ရကြပါတယ်ဘာဖြစ်လို့လဲဆိုတော့လွတ်တော်နီးဥပဒေရဆိုရင်နဲ့ရက်ွက်ကျေးရွာအုပ်ချုပ်ရေးမှုတွေပေါ့နော်မြို့နယ်လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားဦးစီးဌာနဒီပြုစုထားတဲ့လူဦးရေစင်းကိုယူရမယ်လို့အခြေပြောထားတယ်ပေါ့နော်ဒါအဲ့ဒီအတိုင်းမလုပ်ပါဘူးတဲ့ဟိုရက်ွက်ကျေးရွာတွေမြို့နယ်တွေကစင်းရင်းနေပါနောက်ဆုံးစည်ရင်စရာကိုကောက်ယူထားတာမှမှတ်နေတယ်အဲ့ဒီမှာပြင်ပရောက်မဲဆန္ဒရှင်တွေအဲဆင်းနေထိုင်သူတွေပါတယ်ပေါ့နောက်ပြီးတော့ပုံစံ66မြင်းဆောင်6မှာကြတော့ဒါနှစ်ပေါင်းများစွာပြင်ဆင်မှုမရှိတဲ့အမှားယွင်းတွေဖြစ်နေတယ်ပေါ့ဒီလိုအမှားယွင်းတွေဖြစ်နေတာအတွက်ကိုသူကဂုံတိတ်ခါရှိရှိတာဝန်ယူမှုဖြစ်နေလှုပ်ဆောင်ဖို့သူကတိုက်တွန်းထားပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ဦးထွန်းထွန်းဟိန်ပြောပြပေးပါခုကိုယ်တိုင်သွားပြီးတော့စည်ရင်နေစစ်ဆေးတဲ့အခါမှာဘာတွေတွေ့ရပါလဲ
ဟုတ်ကဲ့ခင်ဗျာနိုင်ငံသားတရားဝင်အတက် session နေပြီးပြီဆိုလို့ရှိရင်ကျွန်တော်လက်ပေးပိုင်ခွင့်အခွင့်အရေးရပါခင်ဗျာဒီဥပဒေရလို့ပြောလို့ရှိလို့ရှိရင်ကော်မရှင်နေမင်းစင်းကိုပြုစုရမယ်မင်းစင်းနဲ့မှာအမီပါမှနေပြီးလို့ရမယ်ပြန်နာတာရှိပါတယ်ဒါဘာဖြစ်နေလဲလို့ပြောတဲ့အခါကျတော့နိုင်ငံသားတရားဖြစ်နေပြီမဲ့လူကော်မရှင်မင်းစင်းနဲ့မှာပါမှရမယ်အဲ့ဒါလို့ဖြစ်သွားကျွန်တော်ကော်မရှင်ကိုကြည့်တဲ့ခါမှာလေကော်မရှင်ကကျွန်တော်လက်ဝကပုံစံ66မြောင်း6ပေါ့လေအိမ်ထောင်စုဇေယျပေါ်မှာမူတည်ပြီးတော့ကျွန်တော်ပြုစုတယ်လို့ပြောတဲ့ခါကျတော့ကျွန်တော်အိမ်ထောင်စုဇေယျရှိတဲ့လူမှမင်းစင်းမှာပါမယ်ကျွန်တော်ဒီလိုဖြစ်သွားအောင်အဲ့တော့ဒီသုံးချက်ကိုကျွန်တော်တရားနဲ့ကြည့်လိုက်လို့ရှိရင်ခွဲစည်းဥချုပ်ပုံအချိန်ကဥပဒေမှာတော့ကျွန်တော်အသက်18နှစ်ပြည့်ပြီးတဲ့နိုင်ငံသားနဲ့မဲပေးပိုင်ခွင့်ရှိပြီမဲ့လို့ကျွန်တော်တကယ်တကယ်မှာတော့အသက်18နှစ်ပြည့်ပြီးနိုင်ငံသားဖြစ်တော်လည်းပဲအိမ်ထောင်စုစင်းမရှိဘူးဆိုရင်ကျွန်တော်မဲပေးပိုင်ခွင့်မရှိဘူးလို့ကျွန်တော်တကယ်တကယ်ဖြစ်သွားအဲ့ဒါတော့ပထမအခက်ခဲပေါ့ဒီနောက်ဒုတိယအခက်ခဲကတော့ကျွန်တော်အိမ်ထောင်စုစင်း66မြင်းဆောင်6ဆိုတာအတုံးမပြူတာ29နှစ်လောက်ပေါ့လေဒီရတဲ့ခါကျဒီစင်းเนี่ยတက်ဝင်လို့ရှာမှုအများကြီးအားနည်းသွားတယ်စင်းကြီးတက်တယ်ဖြစ်ပြောမှာပေါ့လေဒီပုံမှာကျွန်တော်ပြုစုလိုက်တဲ့ကြောင်ဒီမှာတည်သွားပြီမယ်လို့ရင်းနေမှာတော့မတည်ဘူးပေါ့လေနောက်ကတချို့ကအိမ်ထောင်စုဇေယျအတိုင်းစနစ်ရလို့ပြင်မယ်လက်ထဲမှာတင်ပျောက်သွားတဲ့တဘောအနေထားရှိတာပေါ့လေရှင်ဥပမာကြောင်မင်းကမိသားစုစုကရန်ကုန်ကျွန်တော်နေထိုင်မယ်လို့ပြောလို့ရှိရင်ကျောင်းမင်းလာဝကမှာအိမ်ထောင်စုစင်းကိုအားမယ်ပုံစံ30ပေါ့လေကျွန်တော်ရွှေပြောင်းခွင့်လက်မှတ်ကိုခြင်ပြီးတော့သွားရမယ်အဲရွှေပြောင်းခွင့်ထဲမှာလည်းကျွန်တော်တို့ကရန်ကုန်မှာနေမယ့်လိစာကိုကျွန်တော်ပေါ်ပြရတယ်သူမှကမာယုကိုသွားမယ်ဆိုရင်ကျွန်တော်နေမယ့်လိစာကိုပေါ်ပြပြီးတော့ကမာယုလာဝကမှာကျွန်တော်ဒီပုံစံ30ကိုအားပြီးတော့မှကျွန်တော်အိမ်ထောင်စုစရာထုတ်ပေးရပါဒါပေမဲ့ရန်ကုန်မှာကအိမ်တော်စည်းရတူထုတ်လိုက်တဲ့အခါကျရင်သူတို့ကဗာမီးလဲဆိုလို့ရှိရင်အိမ်ပိုင်ရှိသလားဒါမှမဟုတ်တိုက်ခန်းပိုင်ရှိသလားငါနေရတာလို့ပြောလို့ရှိရင်ကျွန်တော်တို့အိမ်တော်စုစီရင်မရနိုင်လို့ပြောလို့အဲ့လိုဆိုရင်ကျွန်တော်တို့ကမဲပေးပိုင်ခွင့်ဆုံးရှုံးနေတဲ့ဘောเนี่ยดูผิดตัวอ่ะป
กติอ่ะสนิทป่ะเนาะสนิทก็ไอ้โหลผิดนี่ล่ะป่ะเนาะชวนด้วยพวกด้วยอาชินวิมลสาระหยอกไปล่ะชิน
เออหยอกไป
อ่ะไม่มาเพีย
ဥစဉ်အနေနဲ့ဆွေးနွေးချင်တာကတော့ဒီမှာဥစဉ်တော့ထိုင်းနေတဲ့ကိုပေါင်မျိုးရဲ့အဲနေနေမိုက်မှာမြန်မာရွှေပြောင်းတန်းရသားအလုပ်သမားတွေဟာနေပြီးတော့မေးစရန်တွေအဲမေးကိစ္စတွေပြေဖို့ကြိလိုက်တဲ့အခါမှာတပ်ဖွဲ့ရနေပြီးတော့ NLD အဲနောက်တစ်ခွေကကြန့်ခိုင်ဖန်ဖွှန်းပြရေးဖြစ်တယ် NLD ကြိလိုက်ကြတော့လေပဲNLD မှာအတွင်းရေးမှုကကလာဖြစ်နေတာကတကြောင်တခင်ဖွန်ပြေပါတီကြိလိုက်ကြလို့လေပဲနှိပ်ပုံ60ကျော်လင်းလာပြီးတဲ့ကြောင်တရင်သက်တွေကဘလို့ပြုတ်လာလေဆိုတော့အဲငါတို့မေးစရန်ကိုလည်းမကြည့်တော့ဘူးမေးကိုလည်းမထေတော့ဘူ
းဘောစင်ကာပူကမတန်တာရောက်ပါပြီလားရှင
်ရောက်ပါပြီ
ဟုတ်ကဲ့မဲစင်စစ်စစ်တာနဲ့ပတ်သက်ပြီးတော့ဘာအခက်အခဲတွေကြုံရလဲ
အဟုတ်ကဲ့အခက်အခဲတွေကတော့အများကြီးရှိပါတယ်ကျွန်တော်တို့ကစင်ကာပူကနေမှန်းပြီးတော့ဒီမှာပုံစံ15တင်တဲ့ခါမှာလည်းကျမတို့အတွက်လူတွေကိုစောရမှာအခက်အခဲရှိပါတယ်ဘာကြောင့်လဲဆိုတော့အစိုးရအနေနဲ့အဲ information ကိုလူတွေရှိရအောင်နောက်ရေးကော်အနေနဲ့ရောပေါ့နော်သက်ဆိုင်ရာဌာနတွေအနေနဲ့ရောလူလို့ရမဲ့တာဝန်ကိုလူတွေရှိရအောင် right channel ကိုသူတို့မလုပ်ပေးနိုင်ပါဘူးအဲ့ခါကျတော့အဲ့ဒီတင်ရမဲ့လူတွေအတွက် information တွေသူတို့ရှိရောက်လာတဲ့ခါကျတော့အချိန်မီတင်နိုင်တာတွေအဲမပုတ်နိုင်တာညရှိပါတယ်နောက်တစ်ခါကျတော့မြမကြီးမမဲစင်းမှားတာပေါ့နော်ရွေးကော်အားစသူတို့ကဥပဒေကိုနားလည်အောင်စူးစမ်းနေရတဲ့အချိန်မှာဖြစ်တဲ့အတွက်ကြောင့်ဒီသူလူလူကဒီဥပဒေကိုသူတို့တိဖို့ဆိုပို့ပြီးတော့ခက်ခဲပါတယ်ဘာလို့ရမယ်ဆိုတဲ့အစဉ်အဆက်ကိုရှင်းပြတဲ့ပုံစံနဲ့မရှိတဲ့အခါကျတော့ဘာလို့ရမယ်ဆိုတော့သူတို့သိချာမသိပေါ့နော်အဲ့လိုမျိုးခက်ခဲညရှိပါတယ
်နောက်တစ်
ခါကျတော့အခုဖြစ်တဲ့ပြဿနာကပုံစံ66ပုံမှန်မှန်ပြီးတော့လုပ်တယ်မသေးတာတဲ့အတွက်ကြောင့် information တွေမှားပါတယ်ဟိုတလောကကျတော့application software ပြောင်းလဲကြောင်းဖြစ်ပါတယ်အဲသူကအမျိုးဆုံးလူတွေကပါတီတွေကနေဗီဒီယိုစာတွေအမှန်တည်းပြင်မှုတာဝန်ရှိတယ်ဆိုပြီးတော့သူကသူ့ရဲ့တာဝန်တွေကိုသူများလွှဲချနေအဲဆိုရေးကောင်းနေတဲ့ကသူရဲ့အမားကိုသူ့ရဲ့တာဝန်ကိုသူတို့သိပြီးတော့ဝင်နေညင်တာမှုရှိရမယ်တာဝန်မှုရှိရမယ်တာဝန်တည်တတ်မှုရှိမယ်ဆိုရင်အခုအချိန်မှာအချင်းကြီးပါသေးတယ်ဖြစ်တကယ်ဖြစ်တဲ့ cost ကိုသူတို့အနေနဲ့ချပြပြီးတော့ပါတီတွေနဲ့တွဲလို့ပြီးတော့အမြန်ဆုံးအမှန်ကိုပြင်နိုင်အောင်ကြိုးစားမယ်ဆိုရင်တော့မဲစင်းကအချင်းကြီးအမှန်တမ်းထွက်လာလိမ့်မယ်လို့ကျွန်မထင်ပါတယ
်ဟုတ်ဟုတ်ကဲ့ရှင်ဟုတ်ကဲ့ဆိုတော့အခုဦးစီသူအောင်မြင့်နော်အခုဆွေးနွေးသွားတဲ့အမှတ်တမ်းတာပြောတာနဲ့ပတ်သက်ပြီးတော့ပေါ့နော်ဦးစီသူအောင်မြင့်အမြင်လေးကိုသိပြရစင
်အဓိကကတော့သူတို့လှုပ်ထားတဲ့ဟာကဟိုအချင်းကလည်းအရန်ကတ်နေပြီအရန်လည်းနဲ့ဆိုင်နေအဲ့တို့တာဝန်ယူဖို့လည်းမရှိဘူးအမှန်မှန်အရင်းရင်းနေလည်းအများကြီးလုခဲ့တော့ဒါကြီးကိုကျွန်တော်တို့ပြန်ပြောလို့တော့ခက်သွားတယ်ပေါ့နော်မရတော့ဘူးဒါပေမဲ့ဘယ်လိုဖြေရှင်းရမလဲအရှိမဘယ်လိုကောင်းတော့မလဲဆိုတာဒါရက်ကသိမကြံတော့ဘူးကျွန်တော်တို့စဉ်းစားတော့အခုနောက်ပြန်ပြသွားတဲ့ဟာကကျွန်တော်ဟိုလက်ခံပါတယ်သဘောတူပါတယ်တကယ်တကယ်ဒီရုပ်ောက်ပွဲကြီးကိုကောင်းကောင်းမွန်မွန်ဖြစ်စေချင်တယ်ဆိုရင်တော့အခုသိမကြံတော့သေးတဲ့ကာလအတွင်းမှာရုပ်ောက်ပွဲကော်မရှင်အနေနဲ့ဒါ NLD လိုပါတီမျိုးပြည်ခိုင်ပြိုးလိုပါတီမျိုးအဲ့ဒီကတကယ်အဓိကကျတဲ့ဒီပါတီတာဝန်ခံတွေနဲ့ညှိနှိုင်းဆွေးနွေးပြီးတော့လဲပေးတဲ့နေ့မှာဘယ်လိုဖြစ်သင့်တယ်လဲဆိုတာကိုသူတို့စီကံနေစဉ်းစားကြထုတ်ဖို့လိုရဲအဲ့ဒီခါကျရင်အဲ့ဒီညှိနှိုင်းထားတဲ့အဖြေပေါ်မှာမူတည်ပြီးတော့လုတ်ကင်သွားမယ်ဆိုရင်တော့ရုပ်ောက်ပွဲကအချင်းပြပြဖြစ်နိုင်လိမ့်မယ်ဒါလို့မဟုတ်ဘဲနဲ့ဥတင်အေးကသူ့ရဲ့သဘောတိုင်းပေါ့နော်အခုဆိုသူကအမျိုးမျိုးသူလှုပ်လာတယ်အဲ့ဒါမဲသွားပေးတဲ့ခါကျရင်မှတ်ဖို့နေမလိုဘူးကြိုတင်ပြီးတော့မှဒါမဲပေးပိုင်ခွင့်လက်မှတ်တွေထုတ်ထားပေးမယ်ဆိုတဲ့ဟာမျိုးတွေလှုပ်လာတာမျို
း
တကယ်တည်းကျတော့မဲပေးပိုင်ခွင့်စီးနေမှာမပါတဲ့လူတွေကအများကြီးရှိတော့ကတ္တနာတွေတက်လာနိုင်တဲ့အခြေအနေမျိုးအဲ့ဒါကို
ဥ
ပဒေသူအမိတ်တွေတစ်ခုပြီးတစ်ခုထုတ်ပြီးတော့လုပ်နေမယ်ဆိုရင်တော့ကတ္တနာတွေကပြည်လည်မှာမဟုတ်ဘဲနဲ့ပို့ပြီးတော့ကြီးထွားလာမှာဖြစ်တယ်လို့ပြင်ပါတယ
်။ပါဝင်ဆွေးနွေးတဲ့သူအားလုံးကိုကျေးဇူးတင်ပါတယ်ရှင
်။ Talking မျိုးသက်တင်ဆက်သွားတဲ့တိုင်းရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါ။ VOA American တန်ကဗိုလ်တူနေမနဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
တရားမဝင်မူရစ်စည်းဝါတိုက်ဖျက်ရေးကြိုးပမ်းအားထုတ်နေမှုမှာအမေရိကန်တီထောင်စုကိုတိတိတသားထိခိုက်နေတဲ့နိုင်ငံတကာမူရစ်စည်းဝါရောင်းဝယ်မှုပတ်သက်နေတဲ့နိုင်ငံတွေရဲ့စီးရင်ကိုအမေရိကန်အစိုးရကနှစ်စဉ်ပြုစုထုတ်ပြန်ထားပါတယ်နိုင်ငံတကာမူရစ်စည်းဝါတိုက်ဖျက်ရေးသဘောတူညီချက်တွေဒါမှမဟုတ်အခြားမူရစ်စည်းစန့်ကျင်တဲ့အစီအစဉ်တွေကိုလိုက်နာကျင့်သုံးဖို့ပြက်ကွက်တဲ့နိုင်ငံတွေအနေနဲ့အမေရိကန်ရဲ့အကူအညီတွေကိုထက်တောက်ခံရမှာဖြစ်ပါတယ်။ဒါပေမဲ့လည်းဒီမူရင်စေးတိုက်ဖြက်ရေးကြိုးပမ်းမှုတွေမှာဆက်ပြီးပူးပေါင်းဆောင်ရွက်တဲ့အနေနဲ့အရေးယူမှုကိုပယ်ဖျက်ဖို့သမရမှာလုပ်ပိုင်ခွင့်အာဏာရှိပါတယ်။အဓိကမူရင်စေးဝါထုတ်လုပ်မှုနဲ့တဆင့်ဖြန့်ဖြူးတဲ့နိုင်ငံတွေရဲ့စီးရင်နောက်ဆုံးထုတ်ပြန်ချက်မှာနိုင်ငံပေါင်း22နိုင်ငံပါဝင်နေပါတယ်။လာအိုစ်ကစလို့အာဖဂန်နစ္စတန်ကနေဟေတီတခါကိုလံဘီယာအထိစတဲ့နိုင်ငံတွေကိုအစဉ်လိုက်စည်ရင်းပြုစုထားတာပါအဲ့ဒီနိုင်ငံတွေမှာအစိုးရတွေရဲ့မူရင်စေဝါတိုက်ဖြက်ရေးဥပဒေနဲ့အညီကြိုးပမ်းဆောင်ရွက်မှုတွေရှိပေမဲ့ပထဝီအနေအထား ကုံသွယ်ရေးနဲ့စီးပွားရေးဆိုင်ရာအခြေအနေတွေအရတရားမဝင်မူရစ်စေဝါထုတ်လုပ်ဖို့ဒါမှမဟုတ်တဆင့်ဖြန့်ဖြူးဖို့စတာတွေဟာအဲ့ဒီနိုင်ငံတွေမှာရှိနေတာပါနိုင်ငံတကာမူရစ်စေဝါတိုက်ဖြတ်ရေးသဘောတူညီမှုတွေကိုလိုက်နာဖို့ဒါမှမဟုတ်အမေရိကန်ပြည်ထောင်စုရဲ့တရားမဝင်မူရစ်စေဝါမှောက်ခိုကူးမှုစန့်ကျင်တိုက်ဖြတ်ရေးမှာပူးပေါင်းဆောင်ရွက်ဖို့ပြက်ခွက်ခဲ့တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်နေပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံအနေနဲ့အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုကိုရင်ဆိုင်ရဖို့တော့မရှိပါဘူးပါကြောင်လဲဆိုတော့ဒီမိုကရေစီရေးလူ့အခွင့်အရေးစတဲ့အမေရိကန်ရဲ့အကျိုးစီးပွားဆိုင်ရာကိစ္စရပ်တွေရဲ့အစီအစဉ်တွေအတွက်အထောက်အကူပြုခွင့်ပေးတဲ့အနေနဲ့မြန်မာကိုအရေးယူတဲ့စည်းရင်းကနေပယ်ဖျက်ဖို့အမေရိကန်အစိုးရကဆုံးဖြတ်ထားပါတယ်။ဒါ့အပြင်နိုင်ငံရဲ့တရားမဝင်ဘိန်းဆိုင်ပြိုရေးပြဿနာကြောင့်မြန်မာဟာမက်တာဖက်တမင်းခေါ်စိတ်ကြွဆေးပြားထုတ်လုပ်မှုရဲ့အကြီးမားဆုံးရင်းမြစ်နေရဖြစ်နေပါတယ်။ဒီဆေးပြားတွေကိုအဓိကအိမ်နီးချင်းထိုင်းနိုင်ငံဘက်ကိုတင်ပို့နေတာလည်းဖြစ်ပါတယ်ဒီဆေးပြားတွေဟာမူရစ်ဆေးဆွဲသူတွေကိုအကြီးအကျယ်ထိခိုက်ပျက်စီးစေတဲ့အထိတက်ရောက်မှုတွေရှိနေတာပါဒီစိတ်ကြဆွေးပြားထုတ်လုပ်မှုတွေရဲ့အခြေအနေတွေဟာတရုတ်နိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေကိုလည်းစိုးကျိုးအနေနဲ့တိုးမြင့်တက်ရောက်နေပါတယ်မြန်မာနိုင်ငံအနေနဲ့လည်းအာရှမှာတရားမဝင်မူရစ်ဆေးဝါးသုံးဆွဲမှုအမြင့်ဆုံးနိုင်ငံအဖြစ်ရောက်ရှိနေတာပါမူရစ်ဆေးဝါးရောင်းဝယ်မှုကိုထိန်းချုပ်ဟန်တာဖို့မြန်မာအစိုးရလှုပ်ဆောင်ခဲ့တဲ့အဆင့်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အတိအမှတ်ပြုခဲ့ပါတယ်။နိုင်ငံတွင်းဘိန်းထုတ်လုပ်မှုကျဆင်းခဲ့ပြီးတိုးဝှက်ထားတဲ့ကြီးမားတဲ့မူရစ်ဆေးဝါးတွေကိုလည်းရဲအာဏာပိုင်တွေဘက်ကဖမ်းဆီးသိမ်းယူနိုင်ခဲ့ပါတယ်။မူရစ်ဆေးဝါးတိုက်ဖျက်ရေးမှာနှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်ခြင်းဟာနှစ်နိုင်ငံအကျိုးစီးပွားအတွက်အကောင်းဆုံးဖြစ်ပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပုံမဟုတ်ကြောင်းသိစေအပ်ပါတယ်။ဗုဒ္ဓဦးနေ့ညနေပဲ6နာရီခွဲနဲ့9နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနူမီတာ16 19 25တို့ကနေတင်ဆက်သွားဖို့ရှိပါတယ်။ခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကတင်ပြပါမယ်ခင်ဗျာ။
ပေါ်ဟမင်းကြီးဖရန်စစ်ဟာအမေရိကန်ပြည်ထောင်စုကို6ရက်ကြာတည်ဝင်ခီးစဉ်အဖြစ်ဝါရှင်တန်ဒီစီမြို့ပြမှာရှိတဲ့ Andrew Air Force လေတပ်အခြေစိုက်စခန်းကိုအင်္ဂါနေ့ညနေဆောင်အချိန်မှာဆက်ရောက်ခဲ့ပါတယ်။ Shepard 1လို့အမည်ပေးထားတဲ့ပေါ်ဟမင်းကြီးလိုက်ပါလာတဲ့ Alitalia လေကြောင်းပိုင်လေယာဉ်ဟာ Maryland ပြည်နယ်လေစစ်ကို3:49မိနစ်အချိန်မှာဆက်ရောက်ခဲ့တာဖြစ်ပါတယ်။ပေါ်ဟမင်းကြီးကိုအမေရိကန်သမ္မတဘရက်အိုဘားမားနဲ့သမ္မတကရော Michelle Obama သူတို့ရဲ့တမိနှစ်ယောက်တို့အပြင်တခြားအမေရိကန်အရာရှိတွေနဲ့ရိုမန်ကက်သလစ်ဖုန်တော်ကြီးတွေကလေစိတ်မှကြိုဆိုခဲ့ကြပါတယ်။တရုတ်သမ္မတရှီကျင်းပင်ဟာအမေရိကန်ခီးစဉ်ကိုစတင်ခဲ့ရမှာအင်္ဂါနေ့ကဝါရှင်တန်ပြည်နယ်ဆီယက်တဲမြို့ကိုရောက်ရှိခဲ့ပါတယ်။တရုတ်နိုင်ငံကောင်းဆောင်ဟာဆီယက်တဲမြို့မှာဘိုးမင်းနဲ့ Microsoft တို့အပါအဝင်အဲ့ဒီဒေသမှာရှိတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေနဲ့တွေ့ဆုံပြီးကုန်သွယ်ရေး၊စိုက်ဘာလုံခြုံရေးနဲ့နည်းပညာကဏ္ဍပူးပေါင်းဆောင်ရွက်ရေးတို့ကိစ္စတွေကိုဆွေးနွေးတော့ဖို့မျှော်လင့်ထားပါတယ်။တရုတ်သမ္မတဟာအင်္ဂါနေ့ညနေပိုင်းမှာမူဝါဒဆိုင်ရာမိန့်ခွန်းတစ်ခုပြောကြားဖို့လည်းရှိနေပါတယ်။နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံငယ်ဆက်တည်ငြိမ်ရေးကိုထိန်းသိမ်းဖို့တရုတ်ကာကွယ်ရေးဝန်ကြီးကတိုက်တွန်းပြောကြားလိုက်ပါတယ်။စစ်ဘက်ဆိုင်ရာဆွေးနွေးဖို့ဗီဂျင်းမြို့ကိုတနင်္လာနေ့ကရောက်လာတဲ့မြန်မာတပ်မတော်ရဲ့ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးဆိုးဝင်းကိုတရုတ်ကာကွယ်ရေးဝန်ကြီးချန်ဝမ်ချန်းကနိုင်ငံငယ်စတင်ငင်ရေးကိုပူပေါင်းထင်းသိမ်းထားဖို့ပြောဆိုခဲ့တာလို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကအင်္ဂါနေ့မှာပြောပါတယ်။ဒီတော့တွင်နိုမာလာရှင်းနေမှာကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ကြမဲ့ကိုယ်စားလှယ်လောင်းတွေရဲ့အမည်စင်းကိုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ပါတယ်။တဏ္ဍာလုံးတိုင်းတာနဲ့ပြည်သူလွတ်တော်မျိုးသားလွတ်တော်နဲ့ပြည်နယ်တိုင်းဒေသကြီးလွတ်တော်အသီးသီးတွေမှာဝင်ရောက်ရှင်ပြန်ကြမဲ့ကိုယ်စားလှယ်စုစုပေါင်းအရေအတွက်ဟာ6,084ဦးရှိတယ်လို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။
ကျေးဇူးပါခင်ဗျာတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရည်မှုကဥဆံမိုးဝေဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီထိလိုင်းနိုမီတာ32 40 49 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.